of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့ April 10ရက်တောက်ချာနေ့အစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်မဆူမြတ်မောပါရှင် COVID-19 ကပ်ရောဂါအရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမို့အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်ယေရှုခရစ်တော်ဂျေရုဆလင်မှာကားဆင်ခြင်ခံရတဲ့နေ့လို့ခရစ်ယာန်ဘာသာဝင်တွေယုံကြည်ထားကြတဲ့ဒီကနေ့ Good Friday နေ့မှာကဘာတဝမ်းကတန်းနဲ့ချီတဲ့ခရီးရန်တွေအထိမ့်မှတ်ဆူတောင်းပွဲတွေကိုလုပ်နေကြပါတယ်။ကဘာတဝမ်း COVID-19 ဖြစ်နေချိန်မှာအခုလိုဘာသာရေးအထွတ်အမြတ်နေ့မှာဝတ်ပြုသူအများစုဟာပုံမှန်လိုဖျားရှိခိုးချောင်းတွေမှာစုဝေးဝတ်ပြုတာမျိုးမဟုတ်ပဲအွန်လိုင်းပေါ်ကအပါအဝင်တခြားနည်းလမ်းတွေနဲ့ဆူတောင်းဝတ်ပြုပွဲတွေကိုလုပ်နေကြရပါတယ်။ကဘာနိုင်ငံတော်တော်များများမှာလူတွေဟာအိမ်မြေမထွက်ကြပဲရောဂါပိုးကူးစက်ပြန့်နှံ့မှုထိန်းချုပ်နိုင်ဖို့ကြိုးစားနေကြတာပါ။အမေရိကန်ပြည်ထောင်စု John Hopkins တက္ကသိုလ်ရဲ့ကိုရိုနာဗိုင်းရပ်စ်သတင်းအချက်အလက်စုဆောင်ရေးစင်တာရဲ့စာရင်းအရကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ကိုကူးစက်နေသူ 1.6 သန်းကျော်ရှိနေပါတယ်။ဒီကပ်ရောဂါကြောင့်ကမ္ဘာမှာ1930ပြည့်နှစ်ပိုင်းတွေကဆိုရင်အဆိုးဆုံးစီးပွားရေးပြတ်ကတ်နဲ့ကြုံရနိုင်တယ်လို့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့အကြီးအကဲ Kristalina Georgieva ကတတိပေးထားပါတယ်။ဒီကပ်ရောဂါကြောင့်အာဆီယံနိုင်ငံတွေရဲ့စီးပွားရေးအပေါ်တက်ရောက်မှုကိုနားလည်နိုင်ဖို့အတွက်မြန်မာနိုင်ငံအပါအဝင်အာဆီယံနိုင်ငံတွေ COVID-19 ရောဂါရင်ဆိုင်နေရတဲ့အခြေအနေတုံ့ပြန်နေတဲ့အခြေအနေတွေကိုစုစည်းထားတဲ့ website ကို American ASEAN စီးပွားရေးကောင်စီကစတင်ခဲ့ပါတယ်။လိပ်စာက covid19.usasean.org ဖြစ်ပါတယ်။ COVID-19 ကပ်ရောဂါကြောင့်ထိခိုက်နေတဲ့ EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကိုကူညီဖို့အတွက် Euro ငွေ billion 500ရန်ပုံငွေသုံးသွားမယ်လို့ Euro ငွေကြေးသုံးဆွဲတဲ့ EU နိုင်ငံ19ခုရဲ့ပန်နာရေးဝန်ကြီးတွေကသဘောတူခဲ့ကြပါတယ်။အခုလောက်ပမာဏများပြားတဲ့ထောက်ပံ့ကူညီရေးရန်ပုံငွေတွေအရင်ကဘယ်တော့မှမရှိခဲ့ဘူးလို့ယူရိုငွေသုံးနိုင်ငံများဥက္ကဋ္ဌမာစီယာနိုဆန်တန်နိုကပြောကြားခဲ့ပါတယ
် The package we approved today is all of a size close to 4% of European
ဒီကနေ့တည်ပြလိုက်တဲ့ပန်နာရေးကူညီငွေဟာဥရောပသမဂ္ဂတစ်ခုလုံးအသက်တင်ထုတ်လုပ်မှု GDP တန်ဖိုးရဲ့400ခိုင်နှုန်းနီးပါးလောက်ရှိပါတယ်ကြေတနာရင်ဆိုင်နေရချိန်မှာ EU စီးပွားရေးကိုချက်ချင်းထိမ့်မှတ်ပေးပြီးအကာအကွယ်ပေးမဲ့အစွမ်းထက်တဲ့ထောက်ပံ့မှုဖြစ်တယ်လို့ယူရိုငွေသုံးနိုင်ငံများဥက္ကဋ္ဌကဗီဒီယိုလင့်ကတဆင့်လုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားတာဖြစ်ပါတယ်။ကပ်ရောဂါကြောင့်ကုမ္ပဏီတွေအလုပ်သမားတွေကျန်းမာရေးဆောင်ရွက်မှုစနစ်တွေထိခိုက်နေတာကြော်ပါစေရေးအတွက်အခုအတည်ပြုလိုက်တဲ့ငွေတွေကိုသုံးဆွဲမှာဖြစ်ပါတယ်။ COVID-19 ကပ်ရောဂါထိန်းချုပ်တားဆီးတဲ့အနေနဲ့ရန်ကုန်မြို့နဲ့အဓိကမြို့တော်တော်များများမှာမလိုအပ်ရင်အိမ်ပြန်မထွက်ဘဲနေကြဖို့ညွှန်ကြားချက်ဟာဒီကနေ့ April 10ရက်နေ့မှာစတင်ပါတယ်။မဖြစ်မနေကျန်းမာရေးကိစ္စနဲ့အစားအသောက်ဝယ်ယူမှုကလွဲလို့နေအိမ်အပြင်မထွက်ကြရေးအတွက်ရန်ကုန်တိုင်းအစိုးရအဖွဲ့ကသက်ဆိုင်ရာအုပ်ချုပ်ရေးဌာနတွေကိုကြီးကြပ်ဆောင်ရွက်ဖို့ညွှန်ကြားထားတာပါရက်ကွက်ခြေရွာအလိုက်အုပ်ချုပ်ရေးမှုတွေကလည်း April 10ရက်နေ့ကနေ18ရက်နေ့အထိတကြံကာလအတွင်းမှာအိမ်ပြန်မထွက်ကြဖို့ရက်ကွက်တွေထဲမှာလိုက်လံနှိုးဆော်ထားပါတယ်။ဒါဟာမဖြစ်မနေလိုက်နိုင်ရမယ့်ဥပဒေညွှန်ကြားချက်တော့မဟုတ်ပါဘူး။ဒါပေမဲ့နေအိမ်အပြင်မထွက်ဖို့ညွှန်ကြားချက်စတင်အသက်ဝင်တဲ့ဒီနေ့မှာတော့ရန်ကုန်နေရာတော်တော်များများမှာလူသွားလူလာနေသွားပါတယ်။တစ်ချိန်တည်းမှာပဲအစိုးရကလာစာနဲ့စင်ရဲသားပြည်သူတွေကိုထောက်ပံ့ကူညီတဲ့အစီအစဉ်ကိုလည်းဒီကနေ့မှစတင်ပါတယ်။ဒါပေမဲ့တချို့နေရာတွေမှာပဲစတင်နိုင်ပြီးစင်ရဲသားပြည်သူအားလုံးအတွက်အကူအညီပေးနေတာမျိုးတော့မဟုတ်သေးပါဘူး။ဒါဟာကနဦးအဆင့်ဆောင်ရွက်ချက်ဖြစ်လာမို့နောက်ပိုင်းကျမှအစီအစဉ်ကိုအပြည့်အစုံဆောင်ရွက်သွားမှာလို့ရန်ကုန်တိုင်းအာဏာပိုင်တွေကပြောထားပါတယ်။မြန်မာနိုင်ငံမှာလူ့အခွင့်အရေးကိုငြင်းငြင်းချမ်းချမ်းတောင်းဆိုလို့ထောင်ချခံရသူတွေကိုချွင်းချက်မရှိချက်ချင်းလွှတ်ပေးဖို့အတွက် Amnesty International လူ့အခွင့်အရေးအဖွဲ့အရာရေးထွေထွေတွေ့ရမှုကသမရဦးဝင်းမြင့်ကိုအိတ်ဖွင့်ပေးစာပေးပို့လိုက်ပါတယ်။လူ့အခွင့်အရေးကာကွယ်စောင့်ရှောက်သူတွေတက်ကြွလှုပ်ရှားသူတွေသတင်းသမားတွေအားလုံးကိုပြန်လွှတ်ပေးဖို့ယာယီအထွေထွေအတွင်းရေးမှူးဂျူလီဗာဟာက April 9ရက်နေ့နေစွဲနဲ့စာရေးသားပေးပို့ခဲ့တာပါ
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်
ဒီအမေရိကန်တန်ကနေဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကျွန်တော်ရန်နိုင်ကဆက်ပြီးတော့ကြေပြပေးသွားမှာဖြစ်ပါတယ်။ဂ ကိုရိုနာဗိုင်းရပ်စ်ကာယောဂါကူးစက်မှုကကမ္ဘာတစ်ပတ်ငြိမ်းချမ်းရေးလုံခြုံရေးနဲ့ကျန်းမာရေးကိုချိန်ချောက်လာနေတာကြောင့်ကမ္ဘာကူးစက်မှုကအဖွဲ့ကြီးဟာလွန်ခဲ့တဲ့85နှစ်စတင်တည်ထောင်ချိန်ကစပြီးဆိုရင်ကြာအကောင်းဆုံးစိန်ခေါ်မှုနဲ့ရင်ဆိုင်နေရတယ်လို့ကူးစက်မှုကအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကမနေ့ကြာသပတေးနေ့မှာသတိပေးလိုက်ပါတယ်။ COVID-19 ကာယောဂါကနိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးကိုအကြီးအကျယ်ချိန်ချောက်နေပြီးအဲဒီကနေလူမှုရေးမငြိမ်သက်မှုတွေနဲ့အကြမ်းဖက်မှုတွေအထိဖြစ်လာနိုင်ကြောင်းအဲ့လိုဖြစ်လာခဲ့ရင် virus ပိုးတိုက်ဖျက်ရေးအတွက်လှုပ်ဆောင်နေကြတဲ့ကိုလည်းအကြီးအကျယ်ထိခိုက်လာနိုင်တယ်လို့အတွင်းမှုချုပ်ကကုလသမဂ္ဂလုံခြုံရေးကောင်စီတကပိတ်အစည်းအဝေးအတွင်းမှာပြောကြားခဲ့ပါတယ်။မနေ့ကြာသပတေးနေ့ဟာတရုတ်နိုင်ငံကသူတို့စီမှာ COVID-19 ကာယောဂါဆိုးကြီးကိုရင်ဆိုင်နေရတယ်လို့ကုလသမဂ္ဂကိုတရားဝင်အတည်ပြုခဲ့တဲ့ရပ်ပေါင်း100ပြည်တဲ့နေဖြစ်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အမြဲတမ်းအဖွဲ့ဝင်မဟုတ်တဲ့နိုင်ငံ10နိုင်ငံကလုံခြုံရေးကောင်စီအစည်းအဝေးလုပ်ဖို့နဲ့COVID-19 ကာယောဂါကကုလသမဂ္ဂရဲ့ငြိမ်းချမ်းရေးလူသားချင်းစာနာမှုနဲ့နိုင်ငံရေးလုပ်ငန်းစဉ်တွေအပေါ်မှာဘလို့အကျိုးသက်ရောက်မှုတွေရှိနေတယ်လဲဆိုတာကိုအတွင်းမှုချုပ်အနေနဲ့အဖွဲ့ဝင်တွေကိုရှင်းပြဖို့အတွက်ခေါ်ဆိုလိုက်တာဖြစ်ပါတယ်။ဒီလုံခြုံရေးကောင်စီစည်းဝေးကိုတော့ဗီဒီယိုကနေတစ်ဆင့်လုပ်ခဲ့ကြတာဖြစ်ပြီးတော့စည်းဝေးအတွင်းမှာအတွင်းမှုချုပ်ကသူ့ရဲ့စိုးရိမ်မှုတွေတော်များများကိုပြောသွားခဲ့ပါတယ်ခင်ဗျာ။ကိုရိုနာဗိုင်းရပ်စ်ကာကွယ်ဖို့စမ်းသပ်ထုတ်လုပ်ထားတဲ့ကာကွယ်ဆေးသစ်ကိုတရုတ်သိပ္ပံပညာရှင်တွေကလူတွေနဲ့စမ်းသပ်ပြီးတပတ်မပြည့်ခင်မှာပဲအဲ့ဒီကာကွယ်ဆေးကိုစမ်းသပ်ထိုးခံမဲ့ဒုတိယအထုပ်ကိုရွေးချယ်လိုက်ပြီးလို့တရုတ်စုအပိုင်းသတင်းမီဒီယာတွေကဖော်ပြလိုက်ပါတယ်။ဒီကာကွယ်ဆေးစမ်းသပ်တဲ့အစီအစဉ်တက်ကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပွားခဲ့တဲ့ဟူဘေးပြည်နယ်ကအသက်18နှစ်အထက်လူ900ကိုခေါ်ယူစုဆောင်းနေတာဖြစ်ပါတယ်။အခုထုတ်လုပ်နေတဲ့ကာကွယ်ဆေးတွေအနေနဲ့အဆင့်3ဆင့်ဒါမှမဟုတ်အဆင့်4ဆင့်အထိစမ်းသပ်ဆစ်ဆေးမှုတွေလုပ်သွားမှာဖြစ်ပါတယ်။စမ်းသပ်မှုတွေလုပ်နေစဉ်ကာလအတွင်းလူရေတွက်ကိုလည်းတိုးပြီးလုပ်သွားမှာဖြစ်တဲ့အပြင်အဲဒီနောက်ဆေးရဲ့ဘေးထွက်ဆိုးကျိုးတွေဘလောက်ရှိတယ်ဆိုတာနဲ့ဘလောက်ထိထိရောက်မှုရှိတယ်လဲဆိုတာတွေကိုအနီးကစောင့်ကြည့်ပြီးဆုံးဖြတ်သွားမှာဖြစ်ပါတယ်။ကာကွယ်ဆေးစမ်းသပ်မှုတွေဟာနှစ်နဲ့ချီကြာနိုင်ပေမဲ့အခုလက်ရှိဖြစ်နေတဲ့ကာယောဂါမှာတော့ပိုပြီးတော့မြန်မြန်ဆန်ဆန်ထုတ်လာနိုင်တဲ့အခြေအနေရှိတယ်လို့ခန့်မှန်းရပါတယ်။ဒါဟာဒုတိယဆင့်စမ်းသပ်မှုကိုလင်းလင်းမြန်မြန်လှုပ်ဆောင်လိုက်တာဖြစ်ပြီးဒါကိုကြည့်ကြအဖြစ်တရုတ်နိုင်ငံအနေနဲ့အလုံးကိုစနစ်တကျနဲ့အမြန်လှုပ်ဆောင်နိုင်တယ်ဆိုတာကိုပြသနေတယ်လို့ American ပြည်ထောင်စု Oregon ပြည်နယ်မှာရှိတဲ့မြောက်ဝန်နဲ့လူမျိုးနွယ်စုတွေကိုလေ့လာတဲ့အမျိုးသားသုတေသနဌာနကကာကွယ်ဆေးလေ့လာသူ Mark Slifka ကပြောပါတယ်။တရုတ်နိုင်ငံကကာကွယ်ဆေးစမ်းသပ်မှုပထမအဆင့်ကိုပြီးခဲ့တဲ့ March 16ရက်နေ့ကလှုပ်ဆောင်ခဲ့တာပါ။တရုတ်နိုင်ငံကအဲ့လိုစမ်းသပ်လိုက်တဲ့ချိန်ထဲမှာပဲ American မှာလည်း Moderna Therapeutics ဇီဝနည်းပညာကုမ္ပဏီကစမ်းသပ်ထုတ်လုပ်တဲ့ကာကွယ်ဆေးကို Seattle မြို့ကန်တူကိုစမ်းသပ်ခဲ့တာဖြစ်ပါတယ်ခင်ဗျာ။မက္ကဆီကိုနိုင်ငံမှာတော့ COVID-19 ရောဂါနဲ့ဆက်စပ်တဲ့ရောဂါလက္ခဏာတွေ့ရှိရတယ်လို့အစိုးရကအကြောင်းကြားတဲ့သူတွေကိုမက္ကဆီကိုစီးတီးမြို့တော်အစိုးရဝန်ထမ်းတွေကအပူချိန်တိုင်းခရီးရတွေပါဝင်ဆေးဝါးပစ္စည်းထောက်ပံ့နေလိုက်လံပေးဝင်နေပါတယ်။မက္ကဆီကိုအစိုးရရဲ့အကြံပြုချက်တွေနဲ့အညီအခုလိုလိုအပ်တဲ့ကျန်းမာရေးအထောက်အကူပစ္စည်းတွေကိုပေးဝင်နေတာဖြစ်ပြီးတော့ရေးပေါ်ကုသဖို့မလိုတဲ့သူတွေကိုတော့အိမ်နေမှာပဲတီးကြားခွင့်နေကြဖို့အစိုးရကအကြံပေးထားပါတယ်။ဒါပြင်အသက်အရွယ်ကြီးရင်းတဲ့သူတွေအဆင်ပြေမှုရှိမရှိနဲ့သူတို့မှာလိုအပ်တဲ့အထောက်အကူပေးမှုတွေရှိမရှိဆိုတာကိုလည်းလိုက်လံကြည့်ရှုစစ်ဆေးခဲ့ကြပါတယ်။အခုလိုကိုရိုနာဗိုင်းရပ်စ်ကာယောဂါကြီးကြားရောက်တဲ့အချိန်တွင်းရေးပေါ်အကူအညီလိုအပ်နေသူတွေအတွက်အစားအစာတွေနဲ့ရမုံငွေအထောက်ပံ့တွေပေးနိုင်ဖို့အတွက်လည်းလှုပ်ဆောင်နေတယ်လို့ပြောပါတယ်။အခုချိန်ဒီတော့မက္ကဆီကိုနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူ3400ကျော်ရှိပြီးသေဆုံးသူ100နီးပါးရှိနေဖြစ်ပါတယ်ခင်ဗျာ။အာဖရိကတိုက်ကဘော့ဆဝါနာနိုင်ငံပါလီမန်ကကျန်းမာရေးဝန်ထမ်းတူကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရတဲ့အတွက်သမရနဲ့ပါလီမန်ဥက္ကဋ္ဌပါဝင်ပါလီမန်တစ်ခုလုံးဒီကနေ့ကစပြီးတော့14ရက်ကြာတည်ထောင်ခွင့်နေကြရမယ်လို့ဘော့ဆဝါနာနိုင်ငံကပြောလိုက်ပါတယ်။အဲ့ဒီကျန်းမာရေးဝန်ထမ်းဟာဘော့ဆဝါနာနိုင်ငံမှာ COVID-19 ရောဂါနောက်ထပ်ကူးစက်ခံရသူ9ယောက်ထဲက1ယောက်ဖြစ်တယ်လို့အစိုးရရဲ့ကြေညာချက်ထဲမှာပြောထားပါတယ်။ဘော့ဆဝါနာသမရအဲရစ်မစီစီဟာပြီးခဲ့တဲ့လကအိနီဂျင်းနမီးဘီးယားနိုင်ငံကိုတွားရောက်ပြီးတဲ့နောက်သူ့ဘာသာသူ14ရက်ကြာတည်ထောင်ခွင့်နေပြီးအခုဧပြီလဇက်မှာအလုပ်ပြန်လုပ်နေတာဖြစ်ပါတယ်။ဧပြီလ1ရက်နေ့ကစမ်းသပ်တာမှာတော့ကိုရိုနာဗိုင်းရပ်စ်ပိုးမရှိဘူးဆိုတော့အဖြေထွက်ခဲ့ပါတယ်။အဲ့နောက်သမရမစီစီဟာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်နိုင်ဖို့အတွက်ဆိုပြီးတော့နိုင်ငံတော်အရေးပေါ်အခြေအနေကိုကြီးညာခဲ့ပါတယ်။ဘော့ဆဝါနာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူ73ယောက်ရှိပြီးတော့သေဆုံးသူ1ယောက်ရှိပါတယ်ခင်ဗျာ။ဗီဒီယိုကနေတောက်ကြနေညပိုင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုတော့သတင်းပေးပို့ချက်တွေကိုစတိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။
မြန်မာနိုင်ငံတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုနဲ့ရောဂါထိန်းချုပ်ရေးဆောင်ရွက်မှုနောက်ဆုံးအခြေအနေကိုတင်ဆက်ပေးပါမယ်။ မြန်မာနိုင်ငံတွင်ကိုရိုနာဗိုင်းရပ်စ်ရှိကြောင်းတခွဲတည်ပြုခံထားရသူတွေထဲမှာဒီရောဂါလက္ခဏာမပြသလိုသတ်မှတ်ဆောင်ကြည့်ခံရတဲ့14ရက်ကိုကျော်လွန်ပြီးမှရောဂါဖြစ်လာသူလည်းရှိနေပါပြီ။ဒီလိုအချိန်မှာပြည်သူတွေအနေနဲ့အရေးတကြီးသတိထားဖို့လိုနေကြောင်းကိုနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ကလည်းသတိပေးထားပါတယ်။ကိုဗစ် -19 ကြောင့်လက်တလောအသက်ဆုံးရှုံးရသူတွေဟာနာတာရှည်ယောဂသည်တွေဖြစ်နေတာကြောင့်ဒီလိုလူတွေအထူးသတိထားဖို့လိုတယ်လို့ကျန်းမာရေးကျွမ်းကျင်သူတွေကပြောပါတယ်။ကျန်းမာရေးနဲ့အကစားဝင်ကြီးဌာနရဲ့မနေ့ကညထုတ်ပြန်ချက်ထဲမှာထပ်မံတွေ့ရှိတဲ့တခွဲအတီးပြူလူနာနံပါတ်23ဟာပထမဦးဆုံးလူနာနံပါတ်1ရဲ့မိခင်ဖြစ်သူလို့ဖော်ပြထားပါတယ်။ဒီကနေ့မနက်အစောပိုင်းမှာလည်းထပ်တိုးလူနာနောက်ထပ်၄ဦးကိုထုတ်ပြန်ခဲ့ပါတယ်။အဲ့ဒီတခွဲတီပြူလူနာအစ်စ်၅ဦးနဲ့ပတ်သက်ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကဒီကနေ့မနက်မှာအွန်လိုင်းကနေတဆင့်ပြုလုပ်တဲ့ရှမ်းပြည်နယ်ကပြည်သူတွေနဲ့တွေ့ဆုံခြင်းအစမှာအခုလိုသတိပေးပြောဆိုခဲ့ပါတယ်
။မနေ့ကညနဲ့ဒီနေ့ Christmas Red Post Positive ဖြစ်တဲ့လူ9ယောက်တွေ့ပါတယ်။အင်္ဂါရောက်ထဲမှာတယောက်ကတော့ဖြစ်ရင်ကပထမဦးဆုံးတွေ့တဲ့လူနာရဲ့မိခင်ပါနော်။အဲ့မှာနည်းနည်းလေးထူးခြားတာစဉ်းစားကြရအောင်။အာတကယ်တော့နောက်ပတ်ကျော်သွားပြီ quarantine နောက်ပတ်ကျော်ပြီးမှတွေ့တဲ့ဖြစ်ပါတယ်။နောက်ပြီးတော့လေနောက်တွေ့တဲ့၄ယောက်ထဲမှာရှင်၂ယောက်ကတော့နိုင်ငံကြားအဆက်အသွယ်ရှိနေတဲ့၄ယောက်ကတော့မရှိဒီကြည့်တွင်းရလည်းဘယ်မှလည်းမသွားခဲ့ဘူး။စီတော့တော့နိုင်ငံကြားနဲ့အဆက်နိုင်ငံကြားနဲ့ကပုဂ္ဂိုလ်တွေနဲ့ချစ်တွေ့မှုမရှိဘူးပေါ့နော်။ဒါသိကြလို့ဒါမသိဘဲနဲ့ဟိုသွားကြည့်သွားတွေ့တာချစ်တွေ့တာတွေရှိနိုင်တယ်။ဒါမှမဟုတ်အလုံးသိပြီးသတိထားဖို့လိုတယ်ဆိုတော့ကျွန်တော်ထပ်ပြီးတော့သတိပေးချင်ပါတယ်။
မြန်မာပြည်ရဲ့ကိုနယ်စပ်ကနေတဆင့်ပြန်ဝင်လာသူတွေတိတ်နေချီရှိနေတာကြောင့်ဒီလူတွေမှာယောဂပူးရှိခဲ့ရင်လာမယ့်နှစ်ပတ်သုံးပတ်တာကာလဟာအလွန်အရေးကြီးပြီးပြည်သူတွေအနေနဲ့လည်းစိတ်ဓာတ်ပိုင်းဆိုင်ရာပြင်ဆင်ထားရမယ်လို့အတိုင်ပင်ခံကပြောခဲ့ပါတယ်
။နောက်နှစ်ပတ်သုံးပတ်ဟာအသိအရေးကြီးပါတယ်။အဖြစ်လို့လဲဆိုတော့ဟိုထားရဲ့ဘက်ကပေါ့နော်အများကြီးနယ်စပ်ကိုကြောဖြတ်ပြီးပြန်လာတဲ့ကျမတို့ပြည်သူတွေအများကြီးရှိပါတယ်။အများကြီးဆိုတော့ခါရီတောင်းနဲ့တိတ်နေချီပြီးတော့ရှိတယ်။ဒီကတိုင်းပြည်လုံးကိုပြန်သွားတယ်။ကိုရပြန်ကြတယ်ပေါ့နော်။တချို့ကတော့နယ်စပ်နားမှာပဲကွာရန်တင်းနေတဲ့လူတွေကိုရကိုရပြန်ပြီးတော့ကွာရန်တင်းနေတဲ့လူတွေရှိတယ်။ဒါတော့အဲ့ဒီမှာဟိုယောဂပူရှိနေတယ်ဆိုလို့ရှိရင်ဒီနောက်တစ်ပတ်နှစ်ပတ်အတွင်းမှာပေါ်ဆရာရှိတယ်။ဒါကိုကျမတို့ကနေပြီးတော့ကိုပြင်ဆင်ထားရမယ်။ကျမရဲ့ဝင်ကြီးခွဲရလဲကျမရဲ့ဇုံးကလည်းပေါ့အဲဌာနတစ်ခုလုံးပေါ့ဒီတိုင်းပြည်လုံးမှာတတ်နိုင်တော့တော့ပြင်ဆင်ထားပြီးပြည်သူတွေကလည်းစိတ်ဓာတ်ကိုပြင်ဆင်ထား
ယောဂလက္ခဏာမပြဘဲပိုးတွေ့ခဲ့တဲ့လူနာနံပါတ်23နဲ့ပတ်သက်ပြီးတော့အထွေထွေယောဂအထူးကူဆရာဝန်ကြီးဒေါက်တာမူအောင်ကျော်နိုင်ကအခုလိုသုံးသပ်ထားပါတယ
်သူဒီ connection လို့စစ်စီးလိုက်မိလို့ဒါပိုးရှိနေတဲ့လက္ခဏာမရှိဘူးအဲ့လိုလူတွေ community ထဲမှာအများကြီးရှိနေနိုင်ကြီးတယ်ပေါ့နော်ပိုးရှိပြီးတော့လက္ခဏာမပြဘူးဆိုတော့သူတို့ကတော့တိုက်နိုင်တဲ့လူကတော့နှစ်ပတ်နေပြီးကျန်းစင်းနိုင်ရင်အခုတချို့ကျွန်တော်ဆိုကြောက်ပြင်းကိုနှစ်ယောက်ကိုဟိုကမှနိုင်နေဒီတာရထွက်လာပြီပေါ့နော်အဲ့တော့သူကတော့ဒီဘာလဲဒီကြီးရဖြစ်အောင်တိုက်ထုတ်နိုင်တဲ့အုပ်စုထဲမှာပါဝင်သွားမှာပေါ့သူတို့တွေတော့မှတစ်ခါတချို့ပြန်စစ်စစ်ပြန်ပေါ်လာနိုင်မှာလည်းရှိတယ်ပြီးတော့ဗိုင်းရပ်စ်ကတနည်းမှာကိုအောင်နေမဲ့လက္ခဏာမပြဘူးသို့တော့ဒီကိုရဲ့ immune system ကျတဲ့အချိန်မှာသူကပြန်ထွက်လာတာမျိုးလည်းဖြစ်နိုင်တယ်ပေါ့နော်အဲ့တော့ဆရာကတော့ဒီတွေ့ရတဲ့အပေါ်မှာသုံးသပ်တာတော့အဲ့လိုလေးသုံးသပ်မယ
်။ကျန်းမာရေးနဲ့အားကစားဝင်ကြီးဌာနရဲ့ဒီကနေ့မနက်အစောပိုင်းထုတ်ပြန်ပြီးချိန်အထိဆိုမြန်မာနိုင်ငံတွင်းမှာ COVID-19 တခွဲအတည်ပြုလူနာ28ဦးအထိရှိထားပြီးယောဂပျောက်ကင်းသွားသူ2ဦးနဲ့သေဆုံးခဲ့သူ3ဦးအထိရှိထားပါတယ်။ COVID-19 ယောဂပြန့်ပွားမှုကိုတိုက်ဖြတ်ရမှာအထောက်အကူပြုဖို့အတွက်တရုတ်နိုင်ငံယူနန်ပြည်နယ်ကနေရောက်ရှိလာတဲ့ဆေးဘက်ဆိုင်ရာကျွမ်းကျင်ပညာရှင်12ဦးဟာလည်းဒီကပညာရှင်တွေနဲ့အတူပူးရဲဆောင်ရွက်နေတာနှစ်ရက်ရှိပြီဖြစ်ပါတယ်။ရန်ကုန်မြို့မှာ14ရက်တာနေထိုင်သွားမှာဖြစ်ပြီး COVID-19 ရောဂါကုသရေးနဲ့ရှာဖွေရေးလုပ်ငန်းတွေမှာပူးပေါင်းဆောင်ရွက်သွားမှာပါ။ဒီကနေ့စီးရင်တွေအရဆိုရင်တော့ကမ္ဘာနိုင်ငံနဲ့နေမြေပေါင်း210မှာလူပေါင်း16သိန်းကျော်ကိုကူးစက်ခဲ့တာပါ။ဒီရောဂါကြောင့်သေဆုံးသူ96,000ကျော်ရှိခဲ့ပြီးရောဂါသက်သာလာသူအရေအတွက်ဟာလည်း36,000ကျော်ရှိထားပြီးဖြစ်ပါတယ်။ကျွန်မစုစုရန်ကုန်ကနေသတင်းပေးပို့ပါတယ်။
ရန်ကုန်တိုင်းအပါအဝင်မြို့အတော်များများမှာမလို့အပ်ဖဲနေအိမ်အပြင်မထွက်ရညွှန်ကြားချက်တွေကိုဒီကနေ့ကစပြီးကျင့်သုံးနေကြပြီဖြစ်ပါတယ်။ဒီလိုနေအိမ်အပြင်မထွက်ရညွှန်ကြားချက်ကြောင့်ရန်ကုန်တစ်မြို့လုံးမှာတော့လူအသွားအလာနှက်ပါသွားပါဗါတယ်။အဲ့ဒီအခြေအနေအပေါ်မြို့ခံတွေရဲ့အမြင်ကိုကျမအိတ်တနာထွန်းကစူးစီးတင်ပြထားပါဗါတယ်
။မထွက်ရလည်းလို့တော့ဟိုကစာထုတ်တော့မှန်တယ်ပေါ့နော်။ဒါပေမဲ့တချို့လူလူမှာကျတော့စားဝတ်နေကိုသိစားရတာ။ဒီစီးရတဲ့ကကျတော့အစံပြေတဲ့မိသားစုကအစံပြေတယ်။အစံပြေတဲ့မိသားစုအစံပြေဦးလေ။ခုနလည်းမျိုးနိုင်ငံတော်ကထောက်ပံ့ပေးနေ။ထောက်ပံ့ပေးတယ်ဆိုတော့ဟိုစံစီစားကိစ္စတွေကပြဿနာကြီးတက်နေကြရမလား။အဲ့ဒီဟာတွေကလည်းရတဲ့လူကရတယ်ကွာ။မရတဲ့လူကမရဘူး။ဒါအိမ်တိုင်းမိသားစုတိုင်းရတဲ့ကိစ္စမျိုးလည်းမဟုတ်ဘူး။ဒါတချို့ဆိုနားကတော့မလို့ ခင်းထဲမှာမပါဘူးလို့ဟိုပုံမှန်ဝင်ရှိလို့ဟိုကစက်စီမောင်းလို့ခင်းထဲမှာမပါဘူးလို့ဒီလိုပြေးဆိုင်မရှိအောင်ရှိရခါကျတော့ဒီလိုမျိုးသွားလာကုန်ကိုမပိတ်ပင်ထားတဲ့အခါကျတော့ကကြစီမောင်းနေသူကလည်းသူနေတိုင်းမောင်းနေမှာသူကလည်းနေတိုင်းဝင်လို့ရှိမှာ哦အဲ့ဒီရဲ့မှာဝင်လို့မရှိဘူးဆိုသူကလည်းလုပ်မယ်တေယိုဟာလည်းရှိတယ်နောက်ကဆိုင်ကားကြီးဆိုင်ကားကြီးအရည်ပေါ့ဆိုင်ကားနေမှာသူတနေ့ဝင်မိဒီနေ့သာဝင်လို့ရှိပါလေအဲ့လိုဟာမျိုးတွေကိုလည်းဖြည့်ရှင်းပေးဖို့လိုအပ်တယ်အဲ့လိုကတော့မြင်တယ်ဒါအခြေခံကြတဲ့ဒီဝက်ချက်တွေပေါ့နော်
အာဒီကြိမ်ကာလာတော့အိမ်ထဲမှာပဲနေပြမှာပါဟိုဟာဒီအဲ့ဒါပေါ်ဘယ်လိုမြင်လဲဆိုရင်တော့ခုကဒီလက်ရှိယောဂါလည်းထိန်းချုပ်နိုင်တဲ့အခြေအနေလည်းမရှိသေးဘူးဟိုမင်းညလည်းလူနာကလည်းတောက်လျှောက်ထက်တိုးလာတယ်ပေါ့ဒီကြိမ်မှာတည်ရဲ့သူလည်းရှိနေရဲဆိုတော့အဲ့ဒါတော့အကုန်လုံးကလည်းဒီရဲ့ထုတ်ပြန်ချက်ပေါ်လိုက်နာတင်တယ်လို့ပဲထင်ပါတယ်ဟိုဟိုဟာတော့ဒီကြိမ်ကာလာတော့ညီမလည်းအိမ်ထဲမှာပဲနေပြမှာပါဟု
တ်ဟိုပြဆောင်တောင်းနေတာကပုံမှာတော့လိုက်နာတော့အကောင်းဆုံးပါဒါပေမဲ့ဟိုအဲ့တော့ကျွန်တော်ကျတော့လောက်ကိစ္စမရှိမသိသွားနေရတာရှိတယ်။ကျန်နေတဲ့အလုပ်ကပိတ်တာမဟုတ်ဘူး။အဲ့လိုပဲရှိတယ်။အခက်ခဲကတော့ဘယ်လိုပြောမလဲ။ဒီကိုယ်ကိုပဲကိုယ်ကိုပဲကိုယ်ပြူးဆိုင်နေတာပဲ။ကျန်လာတော့ခက်ခဲတော့မရှိဘူး။တိုင်းကားရတယ်နေရတာအဲ့ဒါတခုပဲ။ကိုယ်ကအခုလိုအလုပ်အခုလိုနေတိုင်းတောက်ချော်တော့အလုပ်ဆင်းနေရတော့ဒီမှာအဖြစ်နိုင်အိမ်ထဲအိမ်ကြီးမထွက်တာကောင်းတော့ဒါပေမဲ့လည်းအဖြစ်မတင်ချင်လေရဖွင့်နေရတယ်ဒီတော့။ဒါလေးကတော့ကိုယ့်အခြေအနေနဲ့ကိုယ်အဲ့လိုပေါ့။
အလုပ်ပဲတော့ဟာတို့အဲ့လိုမျိုးထုတ်ပြန်ထားတော့အပြင်လည်းအလုပ်တွေပါရဲအကုန်ပိတ်သွားပြီဆိုတော့အပြင်တော့မထွက်တော့ဘူးပေါ့အိမ်မှာပဲနေရလေအတက်နိုင်တော့အပြင်ကထွက်ပဲအပြင်မထွက်ပဲနေရပေါ့ကျုံကကျတော့ဆယ်ရက်နေရနေအိမ်မဆိုင်လေးတွေတကြံရုံးပိတ်ရပိတ်လိုက်တယ်လေအဲ့လိုမျိုးဟာတကြံရုံးပိတ်ရပိတ်လိုက်ပြီဆိုတော့အပြင်လည်းဟိုအလုပ်ကိစ္စလည်းမရှိတော့ကျင်းတယ်ပေါ့ဒီအပြင်ထွက်စရာလည်းမလိုတော့ဘူးလေကိုယ့်ဟိုဒီလိုမုန်းသေးတာလေးကျော်တော့ပြန်မယ်ဆိုတော့မှအပြင်ဒီမှာမေခရရမယ်ဆိုတော့မှဟိုအပြင်ထွက်မှာပေါ့ဟာအဲအဲရလို့ရတယ်မထွက်ဘူးစီးသွားတာပါတော့ရှိတာပေါ့ဟာဒါပေမဲ့ဟိုဒိုင်းကားတွေပါလေးစီးရမယ်အဲ့လိုမျိုးသွားရမယ်ဆိုရင်တော့အဆင်ပြေတော့လေကားတွေပါလေအကြောင်းမထွက်ကျင်းမထွက်တော့
အဲလိုအပ်လို့နေခိုင်းတာလေကောင်းတယ်အဲဘယ်လိုမြင်လဲဆိုတော့ဒါကဟိုပါလေနေသင့်တယ်နေသင့်တယ်ပြီးလို့ရှိခဲ့ရင်လှုပ်ဖို့လည်းလိုအပ်တယ်အဲတကြံကဒီတစ်နှစ်မှလည်းမဟုတ်နောက်နှစ်တည်းလည်းရှိဖို့သေးဆိုတော့ဒါဟိုအကောင်းဆုံးအစီအစဉ်ပါအကောင်းဆုံးအစီအစဉ်လို့ပဲထင်တယ
်နေအိမ်အပြင်မှာထွက်ရတဲ့အခြေအနေနဲ့ပတ်သက်လို့ရန်ကုန်အပါအဝင်တခြားမြို့ခံတွေရဲ့အမြင်ကိုကျွန်မအိမ်တနာထွန်းကစူးစီးတင်ဆက်ခဲ့တာပ
ါဒီလ9ရက်နဲ့10ရက်နေ့တွေမှာ COVID-19 ရောဂါပိုးတွေးရှိသူနောက်ထပ်5ဦးရှိခဲ့ပြီးဒီအထက်မှာ quarantine တိကျခွဲစောင့်ကြည့်ရဲ့14ရက်ကျော်လွန်ပြီးချိန်မှာယောဂလက္ခဏာမပြဘဲယောဂပိုးတွေးရှိသူနဲ့ local transmission ကိုနိုင်ငံခြားကိုခီးမသွားဘဲကြည်ရင်းမှာကူးစက်ခံရသူတွေပါဝင်နေပါတယ်။ဒီအခြေအနေမှာဘာတွေကိုအလေးထားရမလဲဆိုတာကိုကျွန်တော်မိုးစောကကျန်းမာရေးနဲ့အားစားဝန်ကြီးဌာနရဲ့အကြံပေးပုဂ္ဂိုလ်ညွှန်ကြားရေးမှူးချုပ်ငင်းပမောက္ခဒေါက်တာစိုးလွင်ငင်းကိုမေးမြန်းတင်ဆက်ထားပါတယ်။
အရင်တော့သိထားကြတာဆိုရင်ကျွန်တော်ဒီ quarantine 14ရက်အတွင်းမှာယောဂလက္ခဏာပြမယ်ပေါ့လေအခုဆိုရင်မနေ့ကတွေ့ရလူနာတယောက်ဆိုရင်ဒါ quarantine 14ရက်ကျော်ပြီးမှသူ့မှာပိုးရှိရဆိုတာစစ်ဆေးတွေ့ရှိရတဲ့အနေအထားမျိုးပေါ့ယောဂလက္ခဏာလည်းမပြဘူးဆိုတော့အဲ့လိုမျိုးအနေအထားမှာဆိုရင်ကျွန်တော်ပြည်သူတွေအနေနဲ့အဓိကဘာတွေလို့များဒူးဆက်ရမလဲဆရာအဲ့လိုမျိုးအခြေအနေမျိုးမှာဆိုရင
်14ရက်ဒါရဆိုတဲ့အတိတ်ကတော့ဒီယောဂပြရက်က14ရက်ကြီးတဲ့တကြောင်ကူစားယောဂကာကွယ်ရေးမှာဒီနည်းပြဝါကိုပဲသုံးရတာပဲကျွန်တော်ကယောဂဖြစ်နိုင်ခြေအုပ်စုများတဲ့ high risk group တွေပေါ့ဥပမာယောဂပြတိခဲ့တဲ့နိုင်ငံပြန်လာတဲ့လူတွေအကုန်လုံးမှာဒီယောဂကိုပါလာနိုင်တယ်ဆိုပြီးတော့ဒါတတ်မှတ်ပြီးတော့14ရက်ထားလိုက်တာပေါ့စားထားတဲ့နေရာဒါ10ရက်ကနေပြီးတော့ယောဂပြရ14ရက်ထားလိုက်တယ်ဒီ14ရက်နောက်ပိုင်းမှာလည်းပဲဟိုယောဂလက္ခဏာပေါ်လာတဲ့လူတွေလည်းပဲရှိနိုင်တယ်ဒါကြောင့်မလို့ခုနက quarantine လောက်ပြီးသားလူတွေရတယ်ပဲအခုနောက်လို့ကိုက high risk group တဲ့မှာယောဂဖြစ်နိုင်တဲ့အုပ်စုတွေမှာပါတယ်ဆိုပြီးတော့ကိုသတိထားပြီးတော့အိမ်မှာလည်းပဲခုနကမိသားစုကိုမကူးဆက်အောင်နော်ဒီစနစ်တကျ social distancing မှာတို့ရတဲ့အကွာအဝေးနော်မကြခဏလက်စေးတာတို့ဒီကျွန်တော်တို့နှာခြေချောင်းဆိုးနေမကောင်းဖြစ်ရင်လည်းပဲချက်ချင်းရမရေးဌာနကိုသတင်းပို့ပြီးတော့စောစီကူတတ်မှုခံယူဖို့လို့အိမ်ထဲမှာပဲနေဖို့အပြင်မထွက်ဖို့စသဖြင့်ဥဒဏ်ကျမရေနဲ့အာရုံဝင်ကြီးတနာထုတ်ပြန်ချက်တွေကိုသိချာအဲ့ဒီလူတွေကပို့ပြီးတော့တိတိကျကျလိုင်းနာဆောင်ရွက်ဖို့လိုပါလေ။ဘာဖြစ်လို့ဆိုတော့သူတို့ကလည်းတစ်ဆင့်လည်းပဲဥဒဏ် local transmission မှာဒီနိုင်ငံညာမသွားဘူးတဲ့လူတွေနောက်ယောဂဖြစ်တဲ့လူနဲ့မတိတွေ့ဘူးတဲ့လူတွေမှာသ အဆင်ပြေပြီးတော့ယောဂကူးစက်နိုင်တာလေးရှိနိုင်ပါလေ
။အခုလောလောဆယ်မှာဆင်ဆရာကျွန်တော်ရင်ပြီးပါနေပြန်လာတဲ့လူတွေကကူးစက်တာလည်းမဟုတ်ဘဲနဲ့ဒီထဲမှာရှိတဲ့လူအချင်းချင်းမှာကူးစက်တဲ့အချိန်ကြီးတွေ့နေရတယ်ဆရာ။အဲ့ဒီပုံမှာရောဆရာအနေနဲ့ဘယ်လိုမျိုးတတိပေးပြောကြားလို့ပါလဲဆရာ
။ကျွန်တော်ကဒီယောဂအစားဖြစ်တဲ့ဒီလူတွေကနေပြီးတော့သူ့ရဲ့မိသားစုသမို့သူ့နဲ့အနီးကပ်ထိတွေ့ကြိုင်တွေ့ခဲ့တဲ့လူတွေကိုပထမဆုံးကူးစက်တာပေါ့ဒါ first generation အဲ့ဒီကတော့တစ်ဆင့် second generation အခုနလို့သူမိတ်ဆွေအပေါင်းအသင်းကြီးဆိုင်ရာနောက် third generation ရဲ့ဒီရက်ွက်တဲ့စသဖြင့်ဒီလိုမျိုးအစင်းစင်ကူးစက်နိုင်တာဟုတ်ဒါကြောင့်မလို့လည်းပဲနိုင်ငံတော်ဒီကဲတို့ဝန်ကြီးဌာနတို့ကနေပြီးတော့ဒီဟာနောက်တစ်ပတ်နှစ်ပတ်တွင်မှဒီ local transmission စရှိနေတဲ့အတွက်ကြောင့်ဒီလူတွေကအခုနလို့ home stay ပေါ့နော်ဒီအိမ်မှာပဲနေပြီးတော့စနစ်တကျဒီယောဂဒီကာကွယ်နည်းတွေကိုစနစ်တကျမလိုက်နိုင်ဘူး social distancing တွေကိုသတိချမလိုက်နိုင်ဘူးဆိုရင် local transmission အခုနလို့လူလူတွေမှာစတင်ကူးစက်မှုရှိတော့အလျင်မြန်ကျွန်တော်တို့ကကူးစက်သွားနိုင်တာပေါ့ဒါကြောင့်မလို့အခုနလို့လူစုလူဝေးနဲ့နေရာကိုမသွားဘူးတို့နာနီနာကနာမလိုအပ်နေအပြင်မထွက်တာတို့ဒီလိုမျိုးတွေကတိတိကျလိုင်းနာဆောင်ရမှာတကယ်လို့အဲ့ဒီလိုမဟုတ်ဘဲနဲ့ဒီဟာကိုတော့ခတ်ပေါ်ပေါ်ပဲသဘောထားပြီးတော့ဒီလူစုလူဝေးနဲ့လည်းနေကြမယ်နောက်လက်စီတဲ့အကျဉ်းတို့နာစစ်ဆောင်လို့ရင်လည်းဟုတ်တဲ့အကျဉ်းတို့နှာခေါင်းစည်းဟုတ်တဲ့အကျဉ်းတို့စသဖြင့်လိုအပ်တဲ့ကာကွယ်ရေးတွေကိုတိတိကျမဆောင်ရလို့ရှိရင်တော့ယောဂကူးစက်ပြန်လာမှုကပုံပုံပြီးတော့မြန်ဆာမှာဖြစ်ပါတယ်ဒါပေမဲ့အခုလည်းပဲကြည့်ရတော့ဒီဂျူဇူလူတွေကတော်တော်လေးကိုလိုင်းနာဆောင်ရွက်တဲ့အနေအထားမှာကြည့်တယ်နိုင်ငံကလူဟာတာတွေပံ့ပိုးပေးနေတယ်ဆိုတော့ကျွန်တော်ထင်တယ်ဟိုသေချာတာလူလူကတိတိကျကျလိုင်းနာမယ်ဆောင်ရွက်မယ်ဆိုလို့ရှိရင်တော့ဒီကူးစက်မှုအနည်းဆုံးနဲ့ကျွန်တော်တို့ထိန်းချုပ်နိုင်မှာဖြစ်ပါတယ်ပေါ်ပေါ်တန်တန်ပဲသဘောထားမှဆိုရင်တော့ထိခိုက်မှုကပိုမိုပြီးတော့များပြားမဲ့အနေအထားမှာရှိပါတယ်ဒီလူတို့ဓမ္မစတင်ကူးစက်မှုရှိနေတဲ့အနေအထားမှာတော့မိသားစုမိသားစုတအိမ်ချင်းတအိမ်ချင်းကတော့ဒီကိုယ့်အိမ်ထဲမှာပဲကိုနေပြီးတော့ဒီလိုအပ်တဲ့ကာကွယ်ဆောင်ရွက်မှုလုပ်ငန်းတွေကိုတတတာပါဝင်ပေးတာအထူးရောက်ဆုံးကာကွယ်မှုဖြစ်ပါလိမ့်မယ်
ကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus လောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ပါသေးရှင
်။မြန်မာပြည်တွင်းစက်ရုံလုပ်သားတွေကိုပေးမဲ့ဥရောပသမဂ္ဂ EU ရဲ့ငွေကြေးထောက်ပံ့ကအမှန်တကယ်လိုအပ်တဲ့သူတွေစီရောက်ဖို့ဆိုရင်အစိုးရထင်ကြောင်းမှုအောက်ကနေသွားတင်တယ်လို့အလုပ်သမားသမဂ္ဂတွေကပြောပါတယ်။COVID-19 ကြောင့်နင်းနာသွားတဲ့စက်ရုံတွေကလုံသမားတွေကိုကျန်ွေ10ဘီလီယံနီးပါးထောက်ပံ့မယ်လို့ဥရောပသမဂ္ဂကဒီအပိုင်းကြေညာပြီးအလုံသမားသမဂ္ဂအဖွဲ့တွေကအခုလိုပြောလိုက်တာပါ။ယူရိုငွေ5တန်းမြန်မာကျပ်ငွေနဲ့10ဘီလီယံနီးပါးရှိတဲ့ဒီထောက်ပံ့ငွေကိုပြည်တွင်းကရပ်ပတ်လူမှုအဖွဲ့အစည်းတွေအလုံသမားသမဂ္ဂတွေနဲ့နီးနီးကပ်ကပ်ညှိနှိုင်းဆောင်ရွက်သွားမယ်လို့ဥရောပသမဂ္ဂကသူ့ရဲ့ထုတ်ပြန်ချက်မှာရေးသားခဲ့တာပါ။လုပ်ငန်းရှင်အသင်းအဖွဲ့တွေကုန်ထုတ်လုပ်ငန်းပိုင်ရှင်တွေနဲ့လည်းညှိနှိုင်းဆောင်ရွက်သွားမယ်လို့ဆိုထားပါတယ်။အခုပြည်တွင်းမှာယာယီနဲ့အပြီးပိတ်သိမ်းလိုက်တဲ့စက်ရုံက80နီးပါးရှိပါတယ်။အများစုကအထည်ချုပ်လုပ်ငန်းတွေပါ။ဝန်ထမ်းပေါင်း 2,000 ကျွဲကျော်အလုပ်လက်မဲ့ဖြစ်သွားရလို့ EU ရဲ့ထုတ်ပြန်ချက်မှာရေးသားထားပေမယ့်အမှန်တကယ်ညင်သာရဲ့စည်ရင်အကြီးကျရဖို့ဆိုရင်အစိုးရဦးဆောင်မှုအောက်ကနေသွားတင်ကြောင်းအလုပ်သမားသမဂ္ဂတွေကပြောပါတယ်။
အလုံးလိုက်ကဖြစ်သွားတဲ့သူတွေကြံရဲမှာကိုကျွန်တော်အနေနဲ့ကဒါအများကြီးဆုံးရမျိုးရှိပါတယ်ဟိုသူတို့ကဒီထောက်ပံ့တယ်ပေါ့လေဒီလိုမျိုးကျွန်တော်တို့ကကြည့်ရတော့ဖြစ်နေခြင်းနဲ့အဲ့တော့အားလုံးတကြိမ်ကြီးပေးဖို့ဆိုလို့ရှိရင်တော့ဒါအလုံးသွားခွဲချုပ်တင်နေတယ်မလုံးလောက်ဘူးဟိုကြံတဲ့အလုံးသွားကြီးဆောင်ရွက်ကြတဲ့အဖွဲ့အစည်းတွေအကုန်လုံးနဲ့အဲပါဝင်ဆောင်ရွက်ဖို့လိုတယ်အဓိကကတော့ပုံကယ်အနေနဲ့ကတော့အလုံးသွားဝန်ကြီးဌာနကနေတစ်ဆင့်သွားတာမျိုးပါပဲပို့ပြီးတော့ကောင်းမွန်တယ်လို့မြင်ပါတယ်ခင်ဗျာ
သမုလမှုအလုံသမားသမဂ္ဂအဖွဲ့ချုပ် MICS ကဦးတက်နှင်းအောင်ပြောသွားတာပါအလုံလက်မဲ့ဖြစ်သွားရဲ့သမဂ္ဂအဖွဲ့ဝင်တွေကိုပဲညှိနှိုင်းပေးမယ်ဆိုရင်လဲတရားမျှတမှုရှိလာမှာမဟုတ်ဘူးလို့သူကပြောပါတယ် EU ကသူ့ရဲ့ထောက်ပံ့ငွေယူရို၅တန်းကိုမြန်မြန်ဆန်ဆန်ပေးနိုင်အောင်ဝိမန်ဒီငွေလွှဲစနစ်ကနေလုံသမားတွေကိုပေးသွားမယ်လို့ပြောပါတယ်အလောက်ကန်ဆုံးရှုံးသွားရသူနဲ့အိမ်ကနေအချင်းချက်ဖဲခံရပြီးဒုက္ခရောက်နေတဲ့အလုသမားတယောက်စီကိုတလကျပ်ငွေ9000ဝယ်တစ်ဖက်သက်စာချုပ်အဖျက်ခံရတဲ့အလုသမားတွေကိုတလ32500နဲ့တခြားအသေးစားအလက်စားလုပ်ငန်းတွေကအလုသမားတွေကိုလည်းထောက်ပံ့ဖို့ EU ကအစီအစဉ်ထားတာပါ
အခုချိန်ကြီးတော့ခုနကအချင်းချက်ဆိုတဲ့ process ကိုအမှားမသိသေးဘူးဘယ်လိုပုံစံနဲ့သူတို့ပေးမှလဲတမကမဖွင့်နိုင်တဲ့စေရုံတွေမှာလည်းအလုပ်တွေတိုက်ဆိုးနေတဲ့အနိုင်ရှိတယ်ဒီစင်းတွေဘယ်လိုမျိုးခင်းတော့မှလဲပေါ့နော်အခု EU ကနေထောက်ပံ့မယ်ဆိုတဲ့အခါကျတော့အရန်လဲဝန်တာလေဒီကေလက်တွေအလုပ်လက်နဲ့ဖြစ်သွားတဲ့ခင်းလေးတွေနောက်တော့အခုလက်ရှိဒုက္ခတွေရောက်နေတဲ့အလုပ်သမားတွေအတွက်ကိုပေါ့နော်အတက်နိုင်ဆုံးသွားဖို့ပြင်မှုတွေကိုပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့အမှန်တည
်းအလုပ်သမားရေးအကူအညီဆောင်ရွက်ပေးနေရဲ့အနာဂတ်အလင်းသာစုံမှတ်ကဒေါ်တတ်တအောင်ပြောသွားတာပါနီလန်တကူရဆိုရင် CDUM MICS SDUMဒီလိုအလုပ်သမားတမကအဖွဲ့14ခုလောက်စုပေါင်းထားတဲ့ COVID-19 အရေးပေါ်တုံ့ပြန်ရေးအဖွဲ့နဲ့အစိုးရပူးပေါင်းလုပ်တင်တယ်လို့ဒေါက်တာအောင်ကပြောပါတယ်။မြန်မာအထက်ကျုံလုပ်ငန်း80ရာခိုင်နှုန်းဟာဥရောပတမက EU ကိုတင်ပို့နေရဖြစ်ပြီးဒီလိုအထက်ကျုံနဲ့ဖက်နက်လုပ်ငန်းတွေကနေအလုပ်နေရာ9သိန်းလောက်ပေးထားတာလည်းဖြစ်ပါတယ်။မြန်မာအထက်ကျုပ်လုပ်ငန်းကအလုပ်သမားတွေနဲ့သွေးစည်းရည်ရဲ့အနေနဲ့ဒီထောက်ပံ့ငွေပေးရအစီအစဉ်ကိုလှုံ့ဆော်ရတာလို့ EU ကသူ့ရဲ့ထုတ်ပြန်ချက်မှာရှင်းသားထားပါတယ်။ကျွန်တော်သောထက်ရန်ကုန်မြို့ကနေပြည်ပထားတာပါ
ကျွန်တော်တို့ view ဘန်းတို့သူဘန်းတို့သားတွေထဲမှာ COVID-19 ရောဂါနဲ့ပတ်သက်ပြီးတော့ပထမအဦးဆုံးကိုယ်တိုင်ကိုကြသွားပြီးတော့ဆစ်ဆေးထားသူကတော့အမဆုမမသူဘာကြောင့်အဲ့လိုသွားပြီးတော့ဆစ်ဆေးဖို့ဆုံးဖြတ်ခဲ့တယ်ဆိုတော့ကျွန်တော်မဆုမကိုမေးမြန်းထားပါတယ်မဆုမကသူ့ရဲ့လက်ရှိအခြေအနေနဲ့ပတ်သက်ပြီးတော့အရင်ဆုံးအခုလိုပြောပြထားပါတယ်
အခုကတော့ကိုကတော့တော်တော်လေးပူနေတော့ပဲနောက်ပြီးတော့ချောင်းလဲစိုးတယ်ပေါ့နော်နောက်ပြီးတော့နှာလဲတော်တော်လေးစီးနေရဲ့ဆိုဟုတ်ကဲ့
အခုကဒီလိုခံစားနေရတာဒီဘလူးအခြေအနေဘလူးအကြောင်းကြောင့်မဆုဘူးဒီကိုရိုနာဗိုင်းရပ်စ်ရှိမရှိဆိုတော့ကိုစစ်ဖို့အတွက်ဆုံးဖြတ်လိုက်တာလေ
ဟုတ်ကဲ့ရှင်ကျွန်မလူငယ်နဲ့တမလောက်ကတော့ပြင်းထန်တုံ့ကွေးပေါ့နော်ဒီ influencer A ဆိုတဲ့ type ပေါ့နော်အဲ့တုံ့ကွေးမိထားတယ်အဲ့ဒါတော့ဖြစ်တာတမလောက်ရှိပြီဒါပေမဲ့ဒီ3-4ရက်အတွင်းမှာကျွန်မကိုဒီညနေတိုင်းဆိုရင်အရန်ပူလာတယ်ပြီးတော့ချောင်းအရန်ပြန်ဆိုးလာတယ်ပြီးတဲ့ခါကျတော့နှာလည်းအရန်မှွန်လာတယ်ပေါ့နော်ပြီးတော့အဓိကတော့ကျမကိုရမ်းပူလာတယ်ပူလာတဲ့ခါကျတော့ကျမမှာစိတ်ပူတဲ့ဟာရှိတယ်အဲ့ဒီအချိန်နဲ့တစ်ချိန်ထဲမှာပဲကျမခုနေနေတဲ့ apartment မှာ covid-19 positive ဖြစ်တဲ့လူနာတစ်ယောက်ကိုတွေ့တယ်ဆိုပြီးတော့ကျမတို့ရဲ့အဆောက်အဦကအကြောင်းကြားတယ်ဆိုတဲ့ခါကျတော့ကျမဒီလိုလက္ခဏာဖြစ်လာတဲ့ခါကျတော့ကျမမှာပုတ်ခွေးဖြစ်နေရလားဒီ covid-19 ဖြစ်နေရလားဆိုပြီးတော့အရန်ဟိုမှာစိုးရိမ်တဲ့စိတ်ဖြစ်နေတယ်ပေါ့နော်ဒါကြောင့်မို့လို့ကျမကဒီဟာကိုစစ်ဖို့ဆိုပြီးတော့ဆုံးဖြတ်လိုက်တာပါရှင်
။ဟုတ်ကဲ့အဲလိုစစ်ဖို့ဆုံးဖြတ်တဲ့အခါကျတော့မဆုမပထမဦးဆုံးဘာလုပ်ရလဲ
။ဒီ COVID-19 အရေးပေါ် line ရှိတယ်ပေါ့နော်။ကျွန်တော်တို့ Washington DC မှာဆို311ရှိတယ်။အဲ့တော့311ကိုခေါ်ပြီးတော့ကျမ COVID ဖြစ်ချင်တယ်လို့ပြောပါတယ်။ပြောတဲ့အခါကျတော့တို့ကကျွန်မကိုအဆင့်ချင်းပေါ့နော်။ဒီ counseling လုပ်တဲ့လူတွေနောက်မေးခွန်းလုပ်တဲ့ဒီ phone line တွေတစ်စင်းမျိုးယူဆွဲပေးပါတယ်။ကျွန်မမှာဘယ်လိုယောဂလက္ခဏာတွေရှိနေလဲ။ကျွန်မဖြစ်မနေဘူးလေ။ကျမဘာကြောင့်စစ်ဖို့ဆုံးဖြတ်လဲဆိုတဲ့ဟာကိုအစိမ့်စ်တို့ကမေးပါတယ်။နောက်ဆုံးတစ်ခုမှာတော့တို့ကကျမကိုမေးပါတယ်။ကျမကအနေနဲ့ကြားနေတဲ့ဆရာဝန်ရှိလားပေါ့နော်။အဲ့ဆရာဝန်ရဲ့ခွင့်ပြုချက်ကိုရတယ်ဆိုလို့ရှိရင်တော့ဒီကျမကဘာဒီတိရှိမှာလာပြီးဖြစ်လဲဆိုရင်တော့အစိမ့်ပြေတယ်လို့ပြောပါတယ်။ဘာကြောင့်လဲဆိုတော့ Washington DC မှာကိုကထောင်ထဲချီပြီးတော့ပိုးတွေတွေ့နေတဲ့ခါကျတော့လူတွေအများကြီးကိုတကယ်ကိုစစ်ဖို့အတွက်တို့အခက်အခဲရှိတဲ့အတွက်တကယ်လိုအပ်တဲ့လူကိုပဲစစ်ဖို့တို့ဆုံးဖြတ်ထားတယ်။ဒါကြောင့်မို့လို့ဆရာဝန်ရဲ့ဒီထောက်ခံစားသဘောမျိုးယူခဲ့ပါလို့ပြောပါတယ်။ဒါကြောင့်မလို့အဲ့ဒီဟာကိုစစ်ဖို့အတွက်ကျွန်မအနည်းဆုံးအချိန်3ရက်4ရက်လောက်ကိုယူခဲ့ရပါလိမ့်ရှင်
။မဆုမုံစစ်ချင်တယ်လို့စတပြီးတော့ပြောတဲ့နေ့ကနေပြီးတော့အခုနမဆုမုံပြောတဲ့ဒီနေ့ဆိုတော့ကကျွန်တော်တို့ဧပြီလ9ရက်စတာပရီနေ့ပေါ့နော်။အဲ့ဒါမှဆိုရင်တနေ့ရက်ကြာအောင်ဆောင်းနိုင်ရလဲ
။3ရက်ကြာအောင်ဆောင်းနိုင်ရပါလိမ့်ရှင်
။ဟုတ်အဲ့တော့မဆုမုံကဒီဧပြီလ9ရက်စတာပရီနေ့မှာသွားပြီးတော့စစ်တယ်။ဘယ်လိုတွေ့ကြုံရလဲအဲ့ဒါလေးရှင်းပြပါဦး။
ဟုတ်ကဲ့ရှင်ကျမအဲ့ဒီဆေးရုံရောက်တဲ့အချိန်မှာအဓိကမေးတာတော့အသက်ရှူရကျက်သလားဆိုတဲ့ဟာကိုထပ်ခါတခါမေးတယ်။နောက်ကိုယ်ပူချိန်ကဘယ်လောက်ရှိလဲလို့ပြောတယ်။ဆိုတော့ကျမမသွားခင်ကတည်းကကိုယ်ပူချိန်ကိုတောက်လျှောက်တိုင်းသွားတယ်ပေါ့နော်။ဆိုတော့ကျမကိုယ်ပူချိန်ကမငြိမ်ဘူး။98ကနေ100ချားထဲမှာဖြစ်နေရစသဖြင့်ပေါ့နော်။ကျမကလည်းသူတို့နဲ့တောက်လျှောက်သူတို့ပေးတဲ့ဒီညင်ကြက်တွေတိုင်းပဲကျမအစစ်အစ်ပြောသွားတော့ကျမရဲ့ယောဂလက္ခဏာကိုသူတို့ပြောပြတာပေါ့။ပြောပြတဲ့ခါမှာသူတို့ကဒါဆိုလို့ရှိရင်မင်းတို့ကတော့မင်းပြပိုင်းကျင်းပါပဲ။ COVID-19 ဖြစ်မယ်လို့သူပြောပါတယ်။
အဲ့ဒါကဖုန်းထဲမှာပြောနေတာပေါ့ကြည
့်။တယ်ဖုန်းထဲမှာပဲပြောနေရပါရှင်
။ဟောအရင်ရောက်တဲ့အချိန်မှာတခြားလူတွေလည်းမရှိဘူးလူတွေရှင်းနေတယ်ပေါ့စစ်တဲ့လားစစ်တဲ့စီးတဲ့တခြားလူတွေမရှိဘူး
။မ မရှိပါဘူးရှင်ဟုတ်ကဲ
့ဟုတ်ကဲ့ဆိုအဲ့ဒီအခုစစ်ထားပြီးတော့အဖြေကိုဘယ်လောက်ကြာရင်သိရမယ်လို့ပြောလဲ
ဒီယောဂလက္ခဏာ positive ဖြစ်လား negative ဖြစ်လားရှိလားမရှိလားဆိုတဲ့ဟာကိုကျွန်မကိုခွင့်မရကလည်းဆက်ရက်အတွင်းဒီထက်လည်းစောနိုင်တယ်လို့ပြောပါတယ်အဲ့ဒီမှာကျွန်မရှိကိုဖုန်းနဲ့တိုက်ရိုက်အကြောင်းကြားမယ် email နဲ့လည်းအကြောင်းကြားမယ်လိုအပ်လာလို့ရှိရင်စဉ်းလို့ပြန်လာရမယ်လို့ပြောပါတယ်ရှင်
ကိုဗစ်19ယောဂါကိုကိုယ်တိုင်ကိုကြသွားပြီးတော့စစ်ဆေးခံထားတဲ့ကျွန်တော်တို့ view ဝိုင်းတော်သူမဆုမွန်ပြပြသွားတာပါကျွန်တော်ကြော်ကြော်သိမ်းပါခင်ဗျာ
ဒီ American Tan ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ် American ပြည်ထောင်စုမှာ COVID-19 ယောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့်VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
ဆက်ပြီးတော့မျိုးသမီးခန္ဓာကိုတင်ဆက်ပေးပါမယ်။ကမ္ဘာတဝက်လူပေါင်းတသန်းကျော်ကိုကူးစက်ခဲ့ပြီးဖြစ်တဲ့ COVID-19 ရောဂါကြောင့်လူတွေတောင်းနေကြီးသေဆုံးခဲ့ရပြီးဖြစ်တယ်လို့ဒီရောဂါကိုကာကွယ်ဖို့ရောကုသဖို့ပါဆေးဝါးမရှိသေးချိန်မှာလူမှုရေကြာစိုးရိမ်မှုတွေကလည်းတနည်းတခြားပိုများလာနေပါတယ်။လာမယ့်ရက်ပိုင်းသတင်းပတ်ပိုင်းတွေအတွင်းမှာသေဆုံးမှုတွေပိုပြီးများလာဖို့ရှိနေပြီးအခက်အခဲဆုံးအချိန်တွေကိုကြော်ဖြတ်ရအောင်မယ်ဆိုပြီးတော့လည်းကျွမ်းကျင်ပညာရှင်တွေကသတိပေးထားပါတယ်။မမြင်နိုင်တဲ့ဒီယောဂါဆိုကြီးလူတွေကိုဘလောက်ထိဒုက္ခတွေဆက်ပေးနေအောင်မလဲဘယ်ချိန်မှရက်တန်သွားမှလဲဆိုတာကိုမသိရတဲ့အခါမိသားစုတွေတိုင်းစိုးရင်ကြောက်ရွံ့စိတ်တွေပိုးပြီးတော့ဖြစ်နေတာပါဒီလိုအချိန်မျိုးမှာအသက်တချောင်းဝမ်းနဲ့လွယ်ချားတဲ့ကိုဝင်တွေမျိုးကင်းကကလေးငယ်တွေရှိနေတဲ့မိခင်တွေရဲ့စိုးရိမ်မှုကတခြားသူတွေထက်ပိုကြီးပါတယ်ကိုဝင်တွေကြုံတွေ့ရတဲ့ခက်ခဲတွေစိုးရိမ်မှုတွေဒီပေါ်ကျွမ်းကျင်ပညာရှင်တွေရဲ့အကြံပြုချက်တွေကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာစစ်မှခင်ပြထွေးကစူးစီးတင်ပြပေးပါမယ်'Cause it only serves to make me more determined to achieve my final goal and I come back even stronger ဘဝမှာကိုရိုနာဗိုင်းရပること ကူးစက်မှုတွေထူးထူးအများဆုံးရှိနေတဲ့စပိန်နိုင်ငံကဖနီဆာမူရိုနဲ့ခင်ပွန်းဖြစ်သူတို့ဟာမတ်လ12ရက်နေ့ကကိုဗစ် -19 ရောဂါကူးစက်ခံထားရတဲ့ဆိုတာကိုသိလိုက်ရတဲ့အချိန်မှာဖနီဆာဟာနေ့စီလာစီမိဖွားခံနေဖြစ်နေပါပြီသူတို့နဲ့နေ့စဉ်ထိတွေ့ဆက်ဆံနေတဲ့အဖွားဖြစ်သူဒီယောဂါကူးစက်ခံရပြီးကွယ်လွန်သွားခဲ့တယ်လို့နောက်ပိုင်းမှာသူတို့လည်းအကူခံနေရတာပါမက်ထရီမျိုးကဆေးရုံကိုတွားရောက်ခဲ့တဲ့အချိန်မှာတော့ခင်မုန်းဖြစ်သူဆေးရုံထဲကိုအထူလိုက်ပါခွင့်မရတော့ပါဘူးမွေးမရက်ကိုမတ်လ16ရက်နေ့လို့ခန့်မှန်းထွက်ထားပေမဲ့ဆေးရုံရောက်ပြီးတော့နောက်တနေ့မှာပဲသူ့ကိုရက်စောမီဖွားပေးဖို့ဆရာဝန်တွေကအစီအစဉ်ခဲ့ကြပါတယ်ဝီကန်နေ့မှာလည်းကိုဝင်တဲ့ထံကနေယောဂါကူးမခံရအောင်ဆရာဝန်ဒီစေဝင်တန်းတွေကအကာအကွယ်အထက်ထက်ယူပြီးတော့ကလေးကိုမွေးပေးခဲ့ရတာပါမွေးပြီးတဲ့အချိန်မှာလည်းမိခင်နဲ့ကလေးထိတွေ့ခွင့်မရပါဘူးတိကျနေနေရတဲ့ကာလ14ရက်ပြည့်ပြီးတဲ့အချိန်ထိစောင့်ပြီးတော့မှတားဖြစ်သူကိုဖနီဆာမူလိုတို့ဇနီးမောင်နဲ့တွေ့ပြန်ရခဲ့ပါတယ
်သူ hijo te lo presenta por favor me dan ganas de llorar
ay ay muchas gracias
por favor por favor Es lo más bonito que me ha pasado.
ဂျာရောသူရဲ့ပထမဦးဆုံးသက်ဦးသားငယ်လေးကိုချွေးခွင်ရတဲ့နေ့ကစနီးမောင်နဲ့အပျော်ကြီးပျော်ခဲ့ကြတာပါ။ဒါပေမဲ့သူတို့မှာဒီယောဂါဆက်ပြီးတော့ရှိနေသလားဆိုတာကိုပြန်စစ်ဆေးနိုင်တဲ့အခြေအနေမရောက်သေးတာကြောင့်သားငယ်ကိုလက်အိတ်နဲ့ပဲပွေချီရတာ။နောက်နှာခေါင်းဆီးကိုလည်းတစ်ချိန်လုံးတက်ထားရတာတွေလုပ်နေရတော့မှာ။ဒီလိုမျိုးခြေနေတွေကြောင့်ပဲယောဂါကုသခံရမှာကိုဆိုရင်ကြားတဲ့မိခင်တွေမိဖွားချိန်နဲ့မိဖွားပြီးနောက်ပိုင်းကြုံတွေ့ရနိုင်တဲ့အခြေအနေတွေအတွက်ဆိုရင်နေကြတဲ့သူတွေအများအပြားရှိနေပါတယ်။ဒီလိုဆိုရင်သူတွေအထက်ကတော့ George Washington တက္ကသိုလ်ကဒေါက်တာ Liana Wang ကအခုလိုအကြံပြုပါတယ်
။ It is worth discussing with your OB about which appointments you need to be there in person.
ခုချိန်မှာကိုပြနေတဲ့တားဖွားဆရာဝန်နဲ့ဆွေးနွေးတာအကောင်းဆုံးပါပဲ။ဘလို့အချိန်တွေမှာလူကိုယ်တိုင်တွေ့ရမလဲ။ဘလို့အချိန်မှာတော့ internet online ပေါ်မှာဆွေးနွေးပြောဆိုတင်နေဆိုတာတွေကိုပါဒီလိုမျိုး online မှာဆရာဝန်နဲ့တွေ့နိုင်တဲ့ app တွေ program တွေလည်းရှိပါသေးတယ်။စီကံကိုကိုယ်တိုင်သွားမဲ့အစားဘလို့နည်းနဲ့ကျန်းမာရေးစောင့်ရှောက်မှုခံယူရမလဲဆိုတဲ့နည်းလမ်းတွေရှိနေပါသေးတယ်
။ကိုဝင်တွေဟာကိုယ့်ရဲ့သားဖွားမိရဲ့ဆရာဝန်နဲ့ပုံမှန်ထိတွေ့နေကြတဲ့သူတွေပါ။ဒ
ဒါပေမဲ့အခုအချိန်မှာမမြင်နိုင်တဲ့ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုတွေကိုထိန်းချုပ်နိုင်ဖို့အတွက်လူတွေဖြစ်နိုင်ရင်အပြင်းမထွက်ကြဘူးတယောက်နဲ့တယောက်ခက်ခွာခွာနေကြဘူးဆိုတဲ့ညွှန်ကြားချက်တွေရှိနေတာကြောင့်စီးရင်တွားပြဖို့တော့မှအခက်အခဲကြုံရတဲ့အနေအထားတွေဖြစ်လာပါတယ်အခုလိုအချိန်မျိုးမှာကိုဝင်ဒယ်ရီအသိကျင့်ဆုံးအရာတွေထဲမှာတော့ကိုဝင်ဒယ်ရီဟာတခြားသာမန်သူတွေထက်ဒီရောဂါကိုပိုးပြီးကူးစက်ဖို့လွယ်ကူသလားနောက်ကိုဝင်လွယ်ချတဲ့အချိန်မှာကလေးကိုရောကူးစက်သွားနိုင်သလားကလေးရောမိခင်ရောဘယ်လိုယောဂလက္ခဏာဆိုပြီးကြုံတွေ့ရနိုင်မလဲစသဖြင့်သိချင်ကြတာပါဒီပေါ်မှာခိုင်မာတဲ့အဖြစ်ပြီးနိုင်တော့အောင်လေ့လာမှုတွေလုံလုံလောက်လောက်မရှိသေးဘူးလို့ဒါနဲ့ပတ်သက်ပြီးသုတေသနလုပ်နေတဲ့ကယ်လီဖိုးနီးယားတက္ကသိုလ်ကဂျက်ဂျန်ဖီနီဆာဂျီကိုပီကပြောပါတယ
် This is a brand new virus and so we have almost no information published in the medical literature about the impact of this virus on pregnant women and their newborns.
ဒီဗိုင်းရပ်စ်ကအသစ်ဖြစ်နေတော့ကိုဝင်ဆောင်မိခင်တွေနဲ့မွေးကင်းစကလေးငယ်တွေကိုဘယ်လိုပုံစံကူးစက်နိုင်မလဲ။ဘလောက်ထိဆူဆူဝါးဝါးဖြစ်နိုင်မလဲဆိုတာကိုလေ့လာထားတဲ့အချက်အလက်ဆေးဘက်ဆိုင်ရာသုတေသနစာပေတွေမှာပေါ်ပြထားတာမရှိသေးပါဘူး။ကိုဝင်ဆောင်မိခင်တွေသိချင်တဲ့အဓိကအချက်တွေကိုမှန်မှန်ကန်ကန်ဖြေနိုင်ဖို့ကသုတေသနလေ့လာချက်တွေရှိဖို့လိုပါတယ်
။နောက်ဆုံးလေ့လာချက်တချို့အရာကတော့ကိုဝင်သည်တွေဟာဒီယောဂကူးစက်ဖို့လွယ်ကူနိုင်တယ်ဆိုတဲ့ကောက်ချက်မျိုးရှိပေမဲ့လို့လေကြာကိုခန့်ခန့်မှမှတက်တည်ပြနိုင်တဲ့အထီတော့လေ့လာမှုတွေမလုပ်ရသေးပါဘူးဒီယောဂဆိုခြင်းနဲ့ပတ်သက်လို့ဘေးရာဘူးမှာရေရရာမသိရသေးတဲ့အချိန်မှာစိုးရိမ်မှုတွေကတော့ပိုများတယ်လို့ကိုဝင်6လကျော်လွယ်ချားရတဲ့သမောက်ပြည်နယ်မှာနေထိုင်သူမဆာနေမော်ကပြောပါတယ
်စိုးရိမ်မှုတော့အများကြီးပိုလာတာပေါ့နော်အာမွေးဖို့ကိစ္စတွေစဉ်းစားလာရတယ်အာကိုဝင်တဲ့မိခင်တွေကလည်းအသက်ကြီးတဲ့လူတွေလိုပဲပုံပြီးတော့ကူးစက်လို့လွယ်တယ်လို့သတင်းတွေထဲမှာဖော်ပြတာပေါ့ဒီအလုတ်ကွင်းမှာကိုနှိုင်းကောကိုဝန်တဲ့မိခင်တွေကိုအစောကြီးအိမ်မှာလှုပ်ဖို့ခွင့်ပြုလိုက်တာပေါ့နော်အဲဆိုတော့အဲ့ဒီကတည်းကနေပြီးတော့စိုးရင်စိတ်တွေပုံပြီးတော့များလာတယ်ဆေးရုံသွားတော့လည်းအာသူတို့ရဲ့အခင်းချင်းတွေအကုန်လုံးပြောင်းလဲရှိနေတာလည်းတွေ့ရတယ်ဥမာမဂဇင်းတွေအကုန်လုံးဆိုလို့ရှိရင်သူတို့အာခုံတွေပေါ်မှာမချထားတော့ဘူးအာလူဝင်ထွက်နေနေသွားတယ်ဒီဆရာဝန်တွေကလည်းပြောတယ်လူနာတယောက်ပဲလာခွင့်ရှိတော့တာပေါ့နော်အခုဒါပေမဲ့ဟိုကအင်းဟိုကရစ်ချင်းတွေကတော့ပုံမှန်သွားနေရတယ်ဟိုကအော်မွေးတဲ့ချိန်ကြလို့ရှိရင်ဒီ COVID-19 ကပဲအနေထားမှာရှိမလဲဆိုတဲ့ဟာကိုပို့ပြီးတော့စွန့်ရင်ရတာပေါ့နော်အဲ့ဒါတွေပို့ဖြစ်လာတယ်အခုဆိုလို့ရှိရင်ဒီမှာဒီနှစ်ပတ်သုံးပတ်ရှိပြီပေါ့နော်အာလုံးဝအင်းအိန္ဒိယနဲ့အင်ဒီမထွက်ရဘူးအဲ့ဒီအနေထားဖြစ်တယ်ဆိုတော့ဒီခုခုဖြစ်လာလို့ရှိရင်ကုတကယ်လို့များကုလာလို့ရှိရင်အနေထားတွေကမလွယ်ဘူးလေအိမ်မှာတည်တတ်နေဖို့ဆိုတာလည်းမလွယ်ဘူးကလေးငယ်လည်းရှိတယ်ပြီးလို့အဲ့လိုမျိုးနေထားတွေပေါ့ဒီမှာစိုးရင်တော့အခုလောလောဆယ်ဆေးရုံကသွားနေရတာထက်အမွေးတဲ့အချိန်ကြာလို့ရှိရင်ကျမကဒီဇူလိုင်လ31ရက်နေ့ဒီဒိတ်ပေးထားတယ်ဆိုတော့ပြီးလို့ရှိရင်တည်င်းထမ်းမှာလည်းဒီလွေရသည်တစ်ခုလုံးနီးပါးတောင်မှဒီဟာဒီ COVID-19 ကဖြစ်နေအောင်မယ်လို့အနေထားမျိုးရှိနေတယ်ဆိုတော့အဲ့ဒီချင်းမျိုးတော့တော်တော်လေးစိုးရင်ရတယောက်တည်းပဲသွားရမလားဆေးရုံကိုဝေခန်းတက်မှတယောက်တည်းပဲခုလိုမျိုးပဲလူလာတယောက်တည်းသွားရမလားဆိုတဲ့အနေအထားတွေစိုးရင်တာပေါ့နော်ပြီးလို့ရှိရင်အာဆေးရုံမှာရောအာအဲ့ဒီချင်းနေကြလို့ရှိရင်အာအဲ့ဒီ COVID-19 လူလာတွေနဲ့ပြည့်ကျက်နေပြီးတော့ဘယ်လိုအနေအထားမျိုးရှိမလဲအဲ့ဒီဟာတွေတော့တော်တော်လေးတော့စဉ်းစားပြီးတော့စိုးရင်တာပေါ့
အခုချိန်မှာဒီဆေးကန်းနေဆရာဝန်တွေကနေပြီးတော့ဟိုကိုဝင်ဆောင်မိခင်တွေအတွက်အထူးညွှန်ကြားချက်ဆိုတာမျိုးပေါ့နော်ပြောပြောတာမျိုးထုတ်ပြန်တာမျိုးရှိပါလား
ပြီးပန်းညွှန်ကြားချက်တော့အာမရှိဘူးအာဒီလူတိုင်းကိုညွှန်ကြားတယ်လို့ပဲဟောနော်လက်တွေပုံမှန်ဆေးဖို့ပြီးလို့ရှိရင်ဒီ6ပေးกว่าလူတွေနဲ့6ပေးกว่าနေဖို့ဖြစ်နိုင်အင်ဂျင်မထွက်ဖို့အဲ့ဒီလူတိုင်းကိုပြောနေတဲ့နေတဲ့အာ guideline တိုင်းပဲပြောတယ်တခြားအထူးထွေထူးထူးတော့မပြောဘူးကျွန်မသွားနေတယ်စိတ်ခံရတော့
အခုအလုတ်ကရောအင်းရနေပြီးတော့တုံနေတာလား
ဟုတ်တယ်သူဆိုလို့ရှိရင်တော့ဘာလို့ရှိပြီးအလုတ်ရှင်ကနေပြီးတော့အင်းရနေပြီးတော့လုံဖို့ပေါ့နော်အဲ့ဒီဦးစားပေးစင်းတဲ့မှာအာထဲလိုက်တဲ့ကိုယ်ရှိတဲ့အတွက်သူတို့အင်းရနေပြီးတော့လုံတယ်ခုကတော့
အခုအလုတ်ကလည်းအင်းရနေပြီးတော့လုံနေတယ်နောက်ဒီကလေးငယ်လေးကလည်းရှိနေတယ်ကိုဝင်ကလည်းစောင့်ထားရတယ်ဆိုတော့အခက်ခဲတွေရောအခုချိန်မှာဘာအခက်ခဲတွေရှိနေလဲ
ကလေးကတော့သူကတနည်းနဲ့ကိုလာဆိုတော့သူကလူကြီးပါပဲလို့သူကအမြဲရောချင်းနေဆိုတော့တော်တော်လေးအခက်ခဲပါတယ်အရင်တော့အိမ်မှာလုပ်ရမယ်ဆိုတော့ပုံကြီးတော့လွယ်မယ်ထင်တာအခုကတော့မဟုတ်ဘူးတကယ်တည်းကိုလုံလက်စားတခုတန်းလာနဲ့ခလေးကိုဟိုဟာကြီးလာတိတ်လိုက်ရတာတို့အဲ့လိုမျိုးတွေပေါ့
အခုအချိန်မှာဒီဆေးရုံနေမှာခလေးမွေးလို့ရှိရင်ဟိုအန်ရဖြစ်မှာဆိုးလို့ဒီယောဂကူးစက်မှုတွေကိုဆိုးရင်ပြီးတော့အခုအချိန်မှာ
တချို့ဒီကိုဝင်ဆောင်မိခင်တွေကအိမ်မှာပဲမွေးမယ်ဆိုတာမျိုးတွေလောက်ကြတဲ့သူတွေလည်းရှိတယ်။အဲ့ဒီလိုတော့စဉ်းစားဖြစ်ပါလား
။အဲ့ဒါမျိုးကျွန်မမစဉ်းစားဖြစ်ဘူး။ကျမရဲ့အမခံရတဲ့အိမ်မှာမွေးတဲ့လူတွေမပေးဘူးလို့တော့ကြားရတယ်။ကျပကုန်နေရတယ်ကျမရဲ့ insurance company တော့မဆက်ဖြစ်သေးဘူး။ဒါပေမဲ့တစိမ့်စကားပေါ့နော်။အိမ်မှာမွေးတဲ့လူတွေကျမရဲ့အမခံမပေးဘူးအဲ့ဒါတခုပြီးလို့ရှိရင်မွေးတဲ့တော်တွင်တဲမှာပေါ့နော်။အိမ်မှာတခုခုအဆင်မပြေလို့ရှိရင်အစေးရောက်မှမျိုးဟိုဟာဒီစုံလုံးမရှိဘူးလေအဲ့ဒီကတော့ဆိုရင်လေအိမ်မှာမွေးဖို့ကြတော့
ကျားတော့ကိုဝင်6လကျော်လွယ်ချားရပြီးလက်ရှိမှာလဲတမီးငယ်လေးတယောက်နဲ့အိမ်ကနေအလုပ်လုပ်နေရတဲ့မဆာနေမောပြောသွားတာပါကြိုတင်ကာကွယ်နိုင်တဲ့ဆေးမရှိသလိုကုသဖို့ဆေးလည်းမရှိသေးတဲ့ကိုရိုနာရောဂါဆိုးကြီးကြောင့်အခုချိန်မှာလူကြီးလူငယ်ကိုဝင်တဲ့ကလေးမိခင်လူသားအားလုံးရဲ့အသက်အန္တရာယ်တွေချိန်ချောက်ခံနေရတာပါဒီလိုအချိန်မျိုးမှာမှအသက်နှစ်ချောင်းသာအတွက်တပြိုင်တည်းစိုးရိမ်နေကြတဲ့ကိုဝင်တွေအနေနဲ့ကိုယ်တိုင်ယောဂကုသမခံရအောင်စိုးရိမ်ရတဲ့တစ်ချိန်ထဲမှာကိုယ့်ရဲ့ကိုဝင်နဲ့ပတ်သက်တဲ့ကျန်းမာရေးဆောင်ရှားမှုတွေမပြတ်ခံယူနိုင်ဘူးခလီးငယ်ကိုမကူးဆက်စေဘူးဆိုတာတွေကလည်းသိကိုအရေးကြီးနေတာပါဒါကြောင့်ကိုယ့်ရဲ့သားဖွားမိရဲ့ဆရာဝန်နဲ့တရားတိုင်ပင်ဆွေးနွေးပြီးတတ်နိုင်သမျှကြိုတင်ကာကွယ်မှုတွေလှုပ်ဆောင်နိုင်ကြဖို့ဆုတောင်းရင်းပဲဒီသတင်းပတ်မျိုးသမီးကဏ္ဍကိုချိန်မာပေးကဏ္ဍတွင်ပြပါရှင်
ပြည်သူ့ခွင့်ရေးလှုပ်ရှားမှုကောင်ဆောင်ဒေါက်တာမာတင်လူသာကင်းဂျူနီယာလို့ကြံခံရတာ52နှစ်ပြည့်မြောက်ပါပြီ1968ခုနှစ်ဧပြီလ4ရက်နေ့မှာလှုပ်ကျခံရတာဟာသူ့ရဲ့ပြည်သူ့ခွင့်ရေးလှုပ်ရှားမှုရဲ့အကြောင်းသုတဆုံးနေအမေရိကန်တခွင့်အစီအစဉ်မှာကျွန်တော်အအောင်ကတင်ပြပေးမှာပါခင်ဗျာအမေရိကန်ပြည်သူ့မှာအကြံဖတ်တဲ့ပြည်သူ့ခွင့်ရေးလှုပ်ရှားမှုတွေကိုဦးဆောင်ခဲ့သူကတော့ဒေါက်တာမာတင်လူသာကင်းဂျူနီယာပါ20ရာစုအတွင်းပိုးပြီးတော့ယဉ်ကျေးတဲ့လူပေါင်းအဖွဲ့အစည်းဖြစ်လာဖို့အတွက်အဓိကကျတဲ့ဥပဒေနှစ်ရပ်ပြဋ္ဌာန်းနိုင်အောင်စူးစမ်းခဲ့သူလည်းဖြစ်ပါတယ်1964ခုနှစ်မှာပြဋ္ဌာန်းလိုက်တဲ့ပြည်သူ့ခွင့်ရေးဆိုင်ရာဥပဒေနဲ့1965ခုနှစ်မှာပြဋ္ဌာန်းလိုက်တဲ့မဲပေးခွင့်ဆိုင်ရာဥပဒေတွေကိုပြဋ္ဌာန်းနိုင်ခဲ့တာပါ Tennessee ပြည်နယ် Memphis မြို့က Lorin Motte ရဲ့လေသာဆောင်မှဒေါက်တာ King ကို James Alray ဆိုသူကတနက်နေ့ပြစ်ခတ်လုပ်ကြံခဲ့ပါတယ် April 9ရက်နေ့မှာတော့ဒေါက်တာမာတင်လူသာကင်းဂျူနီယာရဲ့ဇာပနာကျင်းပခဲ့ပါတယ်။သူ့ရဲ့ဇာတိမျိုးဖြစ်တဲ့ဂျော်ဂျီယာပြည်နယ်အက်တလန်တာမြို့မှာကျင်းပတဲ့ဇာပနာကိုလူတွေသိမ်းနဲ့ချီးပြီးတော့တက်ရောက်ခဲ့ပါတယ်။ဒေါက်တာကင်းကွယ်လွန်တဲ့အချိန်ကာလအပိုင်းခြားအတွင်းသမရရစ်ချက်နစ်ဆန်ရဲ့ဝါတာဂိတ်အရှုပ်တော်ပုံလူမျိုးပေါ်ပေါက်ခဲ့တဲ့အပြင်သမရလောင်းကိုယ်စားလှယ်တဦးဖြစ်တဲ့ရောဘတ်ကနေဒီလည်းလှုပ်ကြံခံခဲ့ရတာမျိုးအမေရိကန်သမိုင်းမှာထူးထူးခြားခြားအဖြစ်အပျက်တွေလည်းရှိခဲ့ပါတယ်။ပြည်သူ့အခွင့်အရေးလှုပ်ရှားမှုခေါင်းဆောင်တဦးဖြစ်တဲ့ Jesse Jackson ကဒေါက်တာကင်းဟာအဖိနှိတ်ခံတွေအတွက်ခွန်အားဖြစ်စေတယ်လို့ဆိုပါရယ
် He is really as a symbol of power and justice
သူဟာကြီးမြတ်တဲ့စွမ်းအားတရားမျှတမှုငြိမ်းချမ်းရေးနဲ့စီးလုံးညီညွတ်ရေးတို့ရဲ့အပြည့်အဝဖြစ်ပါတယ်စီးလုံးညီညွတ်မှုအတွက်ကြီးမားတဲ့စိန်ခေါ်မှုတွေကိုကျွန်တော်တို့ကြော်လွှားရပါမယ်မွန်ဂိုမာရီကအဖြစ်ပြက်မှာဆိုရင်လဲတောင်းဆိုမှုတွေရဖို့အတွက်တီးခန့်အလျှော်ပေးရတာတွေထိတ်တဲရင်ဆိုင်ရတာတွေရှိခဲ့ပါတယ်
1965ခုနှစ်မှာအသားအရောင်ခွဲခြားမှုကနေအခြေခံလာပြီးတော့မဲပေးခွင့်ကိုပိတ်ပင်ခဲ့တာကြောင့် African American တွေဟာဆယ်မာကနေမွန်ဂိုမာရီအထိချီတက်ဆန္ဒပြခဲ့ကြပါတယ်။မဲပေးခွင့်အတွက်မှတ်ပုံတင်ရမှာခွဲခြားဆက်ဆံခံရတာကိုအဆုံးသတ်ဖို့လူ600လောက်ဟာမိုင်50ခရီးကိုချီတက်ဆန္ဒပြခဲ့တာဖြစ်ပြီးလူညိုရေးရဲတွေနဲ့ဆန္ဒပြသူတွေဟာ Edmund Pettus တရားမှာရင်ဆိုင်တွေ့ဆုံခဲ့ပါတယ်။ရဲတွေကဆန္ဒပြချီတက်မှုကိုဆက်မလုပ်ဖို့ပြောပေမဲ့ဆန္ဒပြသူတွေကတရားကိုဆက်ကြောပြတ်ဖို့ကြိုးစားရမှာတော့ရဲတွေကမျက်ရည်ဘုံတွေကိုအုံပြူးပြီးရဲရဲဆက်ဆက်ရိတ်နဲ့လူစုခွဲခဲ့တာပါအဲ့ဒီအချိန်ကလူငယ်တက်ကြွလှရှားသူတဦးအဖြစ်ဦးဆောင်ပါဝင်ခဲ့ပြီးရဲတွေရဲ့ရိတ်နဲ့ဖမ်းဆီးတာကိုခံခဲ့ရတဲ့ဂျွန်လူးဝစ်စာအခုခါမှာအောက်လွတ်တော်အမတ်တဦးဖြစ်နေပါပြီ
They came toward us beating us with knife sticks tramping us with horses we listened to their gas
သူတို့တွေကကျွန်တော်တို့စီလျှောက်လာပြီးလက်ကင်ဒုတ်တွေနဲ့ရိုက်မြင်းနဲ့တိုက်ပါလေ။မျက်ရည်ကိုဘုံတွေနဲ့လည်းပြစ်ပါလေ။ရဲတယောက်ကဒုတ်နဲ့ရိုက်လို့တရားပေါ်မှာကျွန်တော်မေးသွားပါလေ။တေးပြီးလို့တောင်ထင်လိုက်မိပါလေ
။လ လုံခြုံရေးတပ်ဖွဲ့ဝင်တွေဟာမယုံကြည်နိုင်လောက်အောင်အကြမ်းဖက်ဖြိုခွဲခဲ့ကြတဲ့အတွက်လည်းတနင်္ဂနွေဆိတ်ဆိုးဒေါသထွက်ခဲ့ကြပါတယ်။မတရားမှုကိုကောင်းကောင်းမခံကြဘူး။ဒေါက်တာမာတင်လူသာကင်းဂျူနီယာကတိုက်တွန်းပါတယ
်။ We must let the world know that it is necessary to protest this threefold evil.
နေပေကွင်းမြင်းဆိုခံရာလုံခြုံရေးရဲရဲရက်ဆက်ဖိနှိပ်မှုလိုနိုင်ငံစီရင်ပြုမှုတွေကိုစန့်ကျင်မှုလိုအပ်တယ်ဆိုတာကိုကဘာကြီးအနေနဲ့သိဖို့လောက်ရပါမယ်လို့ဒေါက်တာကင်းကပြောသွားတာပါဆန္ဒပြသူတွေအဲ့လိုရိုက်နေခံပြီးရဲနေငယ်ကြမှာတော့ဆယ်မာကနေအဲဘာမှပြင်းနေမျိုးတော့မန်ဂိုမာရီစီဒေါက်တာကင်းဥဆောင်နဲ့တောင်းနဲ့ချီတဲ့ဆန္ဒပြသူတွေချီတက်ခွင့်ကိုတရားရုံးကခွင့်ပြုပေးခဲ့ပါတယ်တန်တူညီမျှအခွင့်အရေးရရှိဖို့ယုံကြည်မှုအပြည့်ရှိတယ်လို့အောက်လွှတ်တော်အမတ်ဂျွန်လူးဝစ်ကပြောပါတယ်
Martin Luther King Jr. came by to visit me in my hospital room and said, John, don't worry. We will make it from Selma to
Martin. Martin Luther King Jr. ဆေးရုံမှာကျွန်တော်ကိုလာတွေ့ပါတယ်။ John ဘာမှမပူနဲ့ Selma ကနေမွန်ဂိုမာရီကိုချီတက်နိုင်မှာဖြစ်ပြီးတော့မဲပေးခွင့်ဥပဒေနဲ့အတည်ပြုနိုင်ပါလိမ့်မယ်လို့ပြောပါတယ
်။ Selma ကတရားပေါ်မှာချီတက်ဆန္ဒပြပြီးတနည်းလောက်ကြာမှာတော့သမ္မတ Lyndon Johnson ဟာပြည်သူ့အခွင့်အရေးဥပဒေကိုလက်မှတ်ရေးထိုးအတည်ပြုလိုက်ပါတယ်။1965ခုနှစ်မှာနိုင်ငံသားတွေအနေနဲ့အသားအရောင်ခွဲခြားမှုမရှိဘဲမဲပေးခွင့်အတွက်ငြင်းငြင်းစွာတောင်းဆိုတိုက်ပွဲဝင်ခဲ့တဲ့ဒေါက်တာကင်းရဲ့ရည်မှန်းချက်တွေပြေဝသွားခဲ့ပါတယ်။ Jesse Jackson ကဒေါက်တာကင်းရဲ့တိုက်ပွဲဝင်နည်းပြဟာနဲ့ပတ်သက်ပြီးတော့အခုလိုရှင်းပြပါတယ်
။ When he believed in the legal process, he thought litigation alone was too slow. You needed litigation, demonstration and legislation. He believed
the ဥပဒေပေါင်းအတွင်းကတောင်းဆိုတိုက်ပွဲဝင်ရတဲ့နီလန်းကင်ဆွဲကိုသူကယုံကြည်ပါတယ်။ဒါပေမဲ့လည်းဥပဒေကြောင့်အရာပဲတောင်းဆိုနေမယ်ဆိုရင်ချိန်တွေကြံ့ကြာနိုင်တယ်လို့သူကထင်ပါတယ်။ဒါကြောင့်ဆန္ဒပြတောင်းဆိုတာတွေဥပဒေပြဋ္ဌာန်းပေးရေးတောင်းဆိုတာတွေပါလုပ်ဖို့လိုပါမယ်
။ဒေါက်တာကင်းတင်ဆုံးချိန်မှာသူ့အသက်ဟာ39နှစ်ပဲရှိပါသေးတယ်။ဒါပေမဲ့သူ့ရဲ့သမိုင်းအမွေကတော့အခုတိုင်ရှင်သန်နေသေးပါ။အချိန်ကြာလာတာနဲ့အမျှခွဲခြားဆက်ဆံထားတဲ့ဥပဒေတွေကိုတကြတကြဖျက်သိမ်းပြနိုင်ခဲ့သလိုအသားအရောင်ခွဲခြားမှုတွေကိုလည်းအကာအကွယ်ပေးလာနိုင်ပါတယ်။ဒေါက်တာကင်းရဲ့ပြည်သူ့ခွင့်တောင်းဆိုလှုပ်ရှားမှုတမိုင်းကြောင်းတွေကိုပြန်ကြည့်မယ်ဆိုရင်မြို့တော်ဝါရှင်တန် DC မှာ1963ခုနှစ်ကတောင်းဆိုချီတက်ဆန္ဒပြပွဲအတွင်ပြောကြားတဲ့မိန့်ခွန်းကြောင်းကိုခြံလှပ်ထားလို့မဖြစ်ပါဘူ
း I have a dream one day this nation will
ဒီနေ့မှာဒီနိုင်ငံဟာအုံကြွလာလိမ့်မယ်ဆိုတဲ့အိမ်မက်တစ်ခုရှိတယ်လို့ဒေါက်တာကင်းကပြောသွားတာပါအဲ့ဒီမိန့်ခွန်းကိုနားထောင်ဖို့အတွက်Washington DC ကမြို့သားရေမြေမှာလူနှစ်သိန်းခွဲလောက်လာရောက်စုဝေးခဲ့ကြပါတယ်။ New York Times သတင်းတောက် Al Caldwell ကဒေါက်တာကင်းရဲ့နောက်ကိုလိုက်သတင်းယူဖို့တာဝန်ပေးခံခဲ့ရသူပါ
။ What was on King's mind and what he wanted to talk to me about was what he called the
King ရဲ့စိတ်ထဲမှာရှိပြီးပြောချင်နေတာတွေကတော့ဆင်းရဲသားလူဒန်းစားတွေလှုပ်ရှားမှုတွေအကြောင်းပါ။တနိုင်ငံလုံးကဆင်းရဲသားတွေကိုစုပြီးတော့ Washington DC ကိုခေါ်လာပြီးအစိုးရအနေနဲ့တောင်းဆိုမှုတွေမလိုက်ရောမချင်းအစိုးရလုပ်ငန်းဆောင်တာတွေရပ်သွားအောင်ဆောင်ရွက်မယ်လို့သူကပြောပါတယ
်။တန်းသူကြီးများအခွင့်အရေးပေးထားတဲ့ဥပဒေတွေ1960လောက်ကတည်းကပြဋ္ဌာန်းပေးထားပေမဲ့လည်းလက်တွေ့ပြောင်းလဲတဲ့နေရာမှာတော့နှိမ့်လွန်းနေလို့ပြည်သူ့အခွင့်အရေးလှုပ်ရှားသူ Jesse Jackson ကပြောပါတယ
်။ We are a different the better nation today in the sense that the barbaric
မယုံကြည်နိုင်စရာကောင်းလောက်ဆိုးရွားတဲ့ဥပဒေတွေပြဋ္ဌာန်းထားတာအဆုံးသတ်သွားပြီးဖြစ်တာကြောင့်သားရောင်ခွဲခြားမှုတွေရော့ကျသွားတယ်။အခြေအနေတွေတိုးတက်လာပေမဲ့လည်းအတန်းစားကွာဟမှုတွေကတော့ဆက်ရှိနေသေးပါ။လွတ်လပ်နေပြီဆိုပေမဲ့လည်းအားလုံးဒန်းတူရတာမျိုးတော့မဟုတ်သေးပါဘူး
။အခြေအနေပြောင်းလဲခဲ့ပေမဲ့လည်းမာတင်လူသာကင်းရဲ့ငြိမ်းချမ်းစွာဆန္ဒပြတောင်းဆိုတဲ့လမ်းစဉ်အားဆက်လက်ရှင်သန်နေသေးပါ။ Washington DC မှာကျင်းပတဲ့တနက်ထိန်ချုပ်ရေးပိုတင်းကျက်တဲ့ဥပဒေတွေပြဋ္ဌာန်းပေးဖို့အကြောင်းသားတွေအပါအဝင်ထောက်ခံသူတသန်းနီးပါးရဲ့တောင်းဆိုဆန္ဒပြပွဲအတွင်ဒေါက်တာကင်းရဲ့မြေဖြစ်သူYolanda Rainey King လည်းပါဝင်ပါတယ
် My grandfather had a dream that his four little children will not
ကျွန်မအဖိုးရဲ့အိမ်မက်တခုကတော့သူ့ရဲ့ကလေးလေးယောက်ကိုသူတို့အသားရောင်ချပြီးလူကားဟုတ်မဟုတ်ဆုံးဖြတ်တာထက်သူတို့ရဲ့စရိုက်ကိုသာကြည့်ပြီးဆုံးဖြတ်ဖို့ဆိုတာပါ
1968ခုနှစ်အလုပ်ချက်မခံရခင်မှာဒေါက်တာမာတင်လူသာကင်းဂျူနီယာဟာဒန်းတူညီမရေးအတွက်အကြမ်းမဖက်ဆန္ဒပြတောင်းဆိုတာကြောင့်နိုဘယ်ငြိမ်းချမ်းဆုရရှိခဲ့ပါတယ်ဒီကနေ့မှာတော့သူ့ကိုဂုဏ်ပြုတဲ့အနေနဲ့အမေရိကန်ပြည်ထောင်စုတဝန်းကကျောင်းပေါင်း100ကျော်နဲ့လမ်းပေါင်း900ကျော်ကိုဒေါက်တာမာတင်လူသာကင်းဂျူနီယာအမည်မှတ်ခေါ်ခဲ့ပါတယ်ခင်ဗျာ
Thank you.
အတွက်သိပ္ပံနဲ့မိတ္တရာကဏ္ဍမှာတော့ COVID-19 ကမ္ဘာကာယရောဂါကြီးပြန့်နှံ့ဖြစ်ပေါ်လာမှလူမှုညဉ့်ဉျေးမှုအနေကိုပိုပြီးသတိထားလာမိကြတဲ့အကြောင်းတဘောဝန်းကျင်အင်ဂျင်နီယာဒေါ်ရေးကြည်ကိုမေးမြန်းပြီးတင်ပြပေးပါပါကျမခင်ရသက်ပါCOVID-19 ယောဂါကအသက်ရှူလမ်းကြောင်းဆိုင်ရာအဆုတ်နဲ့ပတ်သက်ပြီးတော့ဖြစ်တဲ့ယောဂါပါဒီယောဂါဓာတ်ကိုမထင်မှတ်ပဲခံစားလာကြတဲ့အခါမှာဒီပြင်းထန်အဆုတ်ရောက်ယောဂါဟာလေးရုညဉ့်ဉျေးမှုနဲ့ဘယ်လိုပတ်သက်နေလဲဆိုတော့ကိုအားလုံးသတိထားလာမိကြတယ်လို့ဒေါ်အေးကြီးကပြောပါတယ
် COVID-19 ကဖြစ်တဲ့အခါမှာသူက virus ကအဆုတ်ထဲဝင်တယ်ဝင်တဲ့အခါမှာလူကြီးအနေနဲ့ပေါ့နော်ငါကိုကကိုခန့်အမကောင်းလို့ရှိရင်ပိုပြီးခံရတယ်ပေါ့နော်တချို့လည်းအသက်ဆုံးကြုံနေအဲ့တော့ငကောကတန်ဆွမ်းနေတဲ့အဆုတ်တွေရှိမယ်နှလုံးတွေရှိမယ်ဆိုတော့ဘာပဲဖြစ်ဖြစ်သူ့ဒဏ်ကိုခံနိုင်တယ်ပေါ့နော်ဘာလို့ဆိုသူကပြင်းထန်လို့အဲ့တော့လေတူးညဉ့်ဉန်းနေနေရမှာတာရှိနေခဲ့မယ်ဆိုရင်ဒီအဆုတ်တွေပါတွေကအားနေနေပြီနော်သူတို့မှာတန်ခံထားရတယ်အမကောင်းဘူးသူတို့မှာတချို့စဲဖြစ်စီရတယ်ရှိတယ်အမျိုးမျိုးရှိတယ်ပေါ့နော်အဆုတ်အားနေတယ်ဆိုလို့ရှိရင်လည်းနှလုံးကလည်းအားနေသွားတယ်နှလုံးကပိုအလုံးလို့ပါတယ်နော်အဲ့အဆုတ်နဲ့နှလုံးကတွဲနေတာပေါ့လူတွေကအတန်ရှင်းနေတဲ့ရွှေကိုသူတို့ကဥပမာအမှတ်မဲ့ထားကြတယ်ဒါပေမဲ့တကယ်တကယ်ဖြစ်လာတဲ့ခါကျတော့ခန္ဓာကိုယ်ကအစိတ်ပိုင်းတိုင်းကပေါ့နော်နေနှလုံးကတန်ဆွမ်းနေမှခံနိုင်တယ
်ဒီလိုတန်ဆွမ်းနေဖို့အတွက်လေကောင်းလေတန်ရှုဖို့လိုပါတယ်ဒါပေမဲ့လက်တွေမှာလေကောင်းလေတန်ကောင်းကောင်းမရပဲလေရုကညဉ့်ညမ်းနေတာပါဒီလေရုကိုဘယ်အရာတွေကညဉ့်ညမ်းစေတာပါလဲ
လေရုထဲမှာအခုဆိုရင်လူတိုးတက်လာတဲ့ဖြစ်တဲ့ကြောင့်မလို့လေရုထဲမှာရှိနေတတ်တဲ့ဓာတ်ငွေအရာတွေညာတော့အဖြစ်တွေ့ရတဲ့ဟာကတော့ဟိုနံပါတ်1 nitrogen oxide ဆိုတာရှိတယ် carbon monoxide ဆိုတဲ့တံဝင်ရှိတယ်နောက်တစ်ခုက sulfur dioxide ဆိုတဲ့တံဝင်ရှိတယ်နောက်တစ်ခုက particulate matter လို့ခေါ်တဲ့အမှုန်မွှားတွေရှိတယ်နောက်တစ်ခုကတော့ခဲပေါ့နော်အဲ့ဒါမျိုးရှိတယ
်လေရုကိုညဉ့်ဉန်းစေတဲ့ဓာတ်တွေက nitrogen oxide ကဘယ်လိုအန္တရာယ်ပေးပါသလဲ
nitrogen oxide ဆိုဆိုရင်သူမှာ nitrogen dioxide ရှိတယ် nitric acid ရှိတယ် nitrous acid ရှိတယ်အဲ့ဒါသုံးခုပါတယ်ချုပ် nitrogenအောက်ဆိုက်ကိုခေါ်တယ်သူကဘယ်တော့ဖြစ်တယ်ဆိုရင်ဥမာ nitrogen dioxide ဆိုရင်သူကတော်တော်အန္တရာယ်ရှိတယ်အဲ့အန္တရာယ်ရှိတယ်ဘယ်တော့ဖြစ်တယ်ဆိုရင်ဟိုလောင်စာပေါ့ဘာလောင်စာပဲဖြစ်ဖြစ်လေထဲမှာလောင်ပိုင်းမယ်ဆိုလို့ရှိရင်ဖြစ်တယ်ဒါကြောင့်မလို့ကားတွေပါသူလည်းဒီစစ်တာအထုတ်တဲ့စိတ်ယုံနေရတယ်ကြောင်မီးလေးဖြစ်စီတခြားသဘာဝယုံကျင်းလောင်စာတခုကိုဟိုလောင်ခိုင်းပြီးတော့မှထုတ်ရတယ်ကြောင့်မလို့အဲ့လိုမျိုးဖြစ်တယ်နော်နောက်ပြီးတော့ဘာပဲလုပ်လို့ပေါ့ပေါက်ခွဲလောင်ကျွမ်းနေပြီဆိုရင်ထွက်တာပါပဲအဲ့လိုလောင်တဲ့အခါမှာနောက်ထပ်ချင်းအောက်ဆိုက်တွေထွက်တာမဟုတ်ဘူးကာဗွန်မိုနောက်ဆိုက်တွေထွက်တာအဲ့တော့လူတွေရဲ့မော်တော်ယာဉ်တွေသွားရင်အေဇော့ပေါ့အထက်ကာဗွန်မိုနောက်ဆိုက်ထွက်တယ
်ကာဗွန်မိုနောက်ဆိုက်ကလည်းလူကိုအတော်ဒုက္ခပေးပါတယ်ဘလူနီးနဲ့ပေးတာပါလေ
နော်အဲ့ဒါကမြင်လည်းမမြင်ရဘူးဒါပေမဲ့သူကညံ့ညံ့ရှူနေတယ်ဆိုလို့ရှိရင်လူတွေကိုတိခတ်တိခိုက်တယ်ပြောလို့လဲဆိုတော့သူ့ရဲ့တဘာဝကအဲ့ရှူလိုက်တဲ့လေးရတစ်စင်ခန္ဓာကိုယ်ရဲ့ကိုအစိုးရောက်သွားတယ်ဆိုရင်အဆုတ်ကဲတဘာဝကအောက်ဆီဂျင်တွေကိုခန္ဓာကိုယ်ရဲ့ထည့်ပေးဖို့နော်ဒီကာဗွန်မိုနောက်ဆိုက်ရဲ့နောက်ဒိုင်အောက်ဆိုက်တွေပြန်ထုတ်တယ်။လေထဲမှာတကယ်လို့များကာဗွန်မိုနောက်ဆိုက်များသွားရင်အဲကာဗွန်မိုနောက်ဆိုက်ကသူ့ရဲ့ထဲမှာရှိတဲ့ဟီမိုဂလိုဘင်ဆိုတဲ့ပရိုတင်းကသူကအောက်ဆီဂျင်ကိုသူပေါင်းလိုက်တာ။အောက်ဆီဂျင်ပေါင်းပြီးတော့မှခန္ဓာကိုယ်အစိပိုင်းတွေလိုရဲ့ထည့်ဖို့ပါ။အဲသူကကာဗွန်မိုနောက်ဆိုက်များလိုက်ကာဗွန်မိုနောက်ဆိုက်ကအောက်ဆီဂျင်ကဟီမိုဂလိုဘင်မပေါင်းနိုင်မှသူကအင်းကြီးပေးပြီးတော့လူကြီးပေါင်းပြတယ်ပေါင်းပြလိုက်တော့အောက်ဆီဂျင်နဲ့ဟီမိုဂလိုဘင်ကပေါင်းဖို့ခွင့်မရအောင်မရတော့လူတို့ကဖြစ်တာပေါ့နော
်ဆာဖာဒိုင်အောက်ဆိုက်ကရောဘယ်လိုအန္တရာယ်ရှိပါသလဲ
ဆာဖာဒိုင်အောက်ဆိုက်ကလည်းဒီလိုပဲဆာဖာဒိုင်အောက်ဆိုက်ဆိုတာလေဆာဖာပါရဲ့ဓာတ်တည်ကိုအကုန်လုံးလောင်ကျွမ်းလို့ရှိရင်သူထွက်တာပဲနော်ဆာဖာဒိုင်အောက်ဆိုက်ဖြစ်တယ်သူကလည်းအဆုတ်ကိုလည်းသူတော့ထိခိုက်စေတာပဲ
နိုက်ထရိုဂျင်အောက်ဆိုက်တွေနဲ့လေရုညဉ့်ဉန်းမှုရှိနေပြီဆိုတော့အချမ်းပြန်ဘယ်လိုသိနိုင်ပါသလဲ
နိုက်ထရိုဂျင်အောက်ဆိုက်တွေဆိုရင်လူတွေကမျက်စိမှာ substance ဖြစ်တယ်လို့ပြောတော့ဂျင်းဆက်ဆက်ဖြစ်တယ်နော်အဲ့ဒါကဒါနိုက်ထရိုဂျင်အောက်ဆိုက်ပါတယ်နောက်ပြီးတော့ဒီအဆုတ်မှာသွားပြီးထိခိုက်တယ်ဒါကြောင့်မလို့လူတွေကလေရုညဉ့်ဉန်းမှုရှိလားမရှိလားသိချင်လို့ရှိရင်အလွယ်ဆုံးကမျက်နှာတွေမျက်စိတွေနဲ့ကောင်းတွေ substance ဖြစ်တယ်လားဒါဆိုလို့ရှိရင်ဒါနိုက်ထရိုဂျင်အောက်ဆိုက်တွေများနေတဲ့သဘောပေါ့နော်နောက်ကောင်းကင်ကိုကြည့်လိုက်ပါကောင်းကင်ကညိုမဲမဲဖြစ်ညိုနေပြီဆိုတာနိုက်ထရိုဂျင်အောက်ဆိုက်များလို့ပဲသူတို့ကဒီရောင်စင်တန်းမှာမျက်စိမြင်နေတဲ့ရောင်စင်တန်းမှာနိုက်ထရိုဂျင်အောက်ဆိုက်တွေက အပြာနဲ့အစိမ်းကိုရောင်စင်းထဲမှာဆုပ်လိုက်တယ်ဆုပ်လိုက်တော့တကယ်မလို့ဆိုအညိုပဲတွေ့တော့ပါနော်အညိုပဲမြင်ရတယ်အဲ့လိုဆိုတော့ဖြစ်သွားတယ
်လေးလူညဉ့်ဉျက်မှုကိုဖြစ်စေတဲ့အရာတွေမှာအဆိုးဆုံးကအမုံမွားတွေပါအမုံမွားတွေကိုကြာရှည်ခက်မြန်းမြန်းရှူရှိုက်ရတဲ့ဒေသတွေမှာနေထိုင်သူတွေအတွက် COVID-19 အန္တရာယ်ကသိပ်ကြီးပါတယ
်အမုံမွားကျတော့တီးလေးတွေပြဿနာပုံများလာတယ်အမုံမွားမှာနှစ်မျိုးရှိတယ်10မိုက်ခရွန်နဲ့နည်းတဲ့အမုံအမုံဆိုတာရှိတယ်ဒါအောင်နည်းနည်းကြီးတဲ့အမုံလို့ခေါ်တယ်နောက်တစ်ခါ 0.5 မိုက်ခရွန်နဲ့နည်းတဲ့အမုံလေးတွေရှိတယ်ဒါအချင်းကိုပြောနေပါဘောအဲ့အမုံလေးတွေကသူက PM 2.5 လို့ခေါ်တယ်နော်အမုံ 0.5 အမုံလောက်ပဲရှိတယ်အမုံလို့ခေါ်တယ်အဲ့ဒီတော့ဒီအမုံလေးကဆိုလို့ရှိရင်လူကဒါအဆုတ်ကိုထိခဲ့တာပဲအဆုတ်တွေရှူရတယ်ဆိုရင်ဒီအမုံလေးကအဆုတ်ထဲဝင်သွားမယ်ဝင်သွားလို့ရှိရင်အနှုတ်လူကအသက်ရှူရတဲ့ဟာမှာအခက်အခဲတွေဖြစ်လာမယ်။နောက်အမုံသေးသေးလေးတွေကြတော့တိတ်တေးလုံးအားကြီးတော့ဒီနော်အမုံ 0.3 မိုက်ခရွန်နဲ့နေတဲ့အကောင်ဆိုလို့ရှိရင်သူကစင်တီမီတာဆ30လောက်နေတယ်။ဒါစင်တီမီတာအရင်သေးတယ်ပြီးတော့အဲ့ဒါလေးတွေကအဆုတ်ထဲနဲ့မကားတယ်မလဲသူ့ရဲ့ဝေရောက်သွားတယ်။သူ့ရဲ့ရောက်သွားတဲ့ခါမှာသူ့ရဲ့မှာရှိကောင်းနေပါပြီနေမှာတော့ဒီရောတော့ပိတ်တာအုံတော့မပိတ်မလားနှလုံးမှာပိတ်မလားအမျိုးနဲ့အမျိုးမျိုးဖြစ်တတ်တယ်အဲ့ကြောင့်သူကအမတန်မှအနေရှိပါတယ်အခုကိုဗစ်ကာလမှာဆိုရင်လည်းကိုဗစ်ရဲ့အတိုင်းပဲလူတို့ညီညာမှုဖြစ်နေတဲ့မျိုးလူတွေကပို့ပြီးတော့အထိနာတယ်ဆိုတော့တတိထားပြီးတော့ဒီတဘာဝပဝင်းချင်းထင်းထင်းရေးဆိုတာလူတွေရဲ့ကျန်းမာရေးနဲ့ထိစပ်နေလို့ထင်းထင်းနေရတာဆိုရင်အတိတရားကိုနှလုံးသားထဲမှာထားပြီးတော့ကိုဗစ်ကိုကံကောင်းဝင်နေပါလေ
ထည့်ပြီးစဉ်းစားတင်ပါလေဒေါ်အေးကြီးရဲ့ပြောကြားခြင်းလည်းဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲပြန်လာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြပါမ
ယ်ဧပြီလ10ရက်တောက်ချာနေ့အတွက်ထိတ်တန့်ရောက်နေတဲ့သတင်းတွေကိုကျွန်မဆုမြတ်မွန်ကတလှပြောပါအောင်မယ်ရှင်ယေရှုခရစ်တော်ဂျေရုဆလင်မှာကားဆင်တင်ခံရတဲ့နေ့လို့ခရစ်ယာန်ဘာသာဝင်တွေယုံကြည်ထားကြတဲ့ဒီကနေ့ Good Friday နေ့မှာကဘာတဝမ်းကသန်းနဲ့ချီတဲ့ခရီးရန်တွေအထိမ်းအမှတ်ဆူတောင်းပွဲတွေလုပ်နေကြပါတယ်။ကဘာတဝမ်း COVID-19 ဖြစ်နေချိန်မှအခုလိုမျိုးဘာသာရေးအထွတ်အမြတ်နေ့မှာဝိပုသူအများစုဟာပုံမှန်လိုဖျားရှိခိုးချောင်းတွေမှာစူဝေးဝိပုတာမျိုးမဟုတ်ဘဲအွန်လိုင်းပေါ်ကအပါအဝင်တခြားနည်းလမ်းတွေနဲ့ဆူတောင်းဝိပုပွဲတွေလုပ်နေကြရပါတယ်။ကဘာနိုင်ငံတော်တော်များများမှာလူတွေဟာအိမ်ပြန်မထွက်ကြဘဲရောဂါပိုးကူးစက်ပြန့်နှံ့မှုထိန်းချုပ်ဖို့ကြိုးစားနေကြတာဖြစ်ပါတယ်။COVID-19 ကရောဂါကြောင့်ထိခိုက်နေတဲ့ EU ဥရောပသမ္မတအဖွဲ့ဝင်နိုင်ငံတွေကိုကူညီဖို့အတွက်ယူရိုငွေဘီလျံ900ရန်ပုံငွေသုံးဆွဲသွားဖို့ယူရိုငွေကြေးသုံးဆွဲတဲ့ EU နိုင်ငံ19ခုရဲ့ဗန်ဒါရေးဝန်ကြီးတွေကသဘောတူခဲ့ကြပါတယ်။ကရောဂါကြောင့်ကုမ္ပဏီတွေအလုပ်သမားတွေကျန်းမာရေးစောင့်ရှောက်မှုစနစ်တွေထိခိုက်နေတာရောပါစေရေးအတွက်အခုအတည်ပြုလိုက်တဲ့ငွေတွေကိုသုံးဆွဲမှာဖြစ်ပါတယ်။COVID-19 ကရောဂါထိန်းချုပ်တားဆီးတဲ့အနေနဲ့ရန်ကုန်မြို့နဲ့အထက်မြို့တော်တော်များများမှာမလိုအပ်ရင်အိမ်ပြန်မထွက်ဘဲနေဖို့ညွှန်ကြားချက်ဟာဒီကနေ့ April 10ရက်နေ့မှာစတင်ပါတယ်။မဖြစ်မနေကျန်းမာရေးကိစ္စနဲ့အစားအသောက်ဝယ်ယူဖို့ကလွယ်လို့နေအပြင်မထွက်ကြရေးအတွက်ရန်ကုန်တိုင်းအစိုးရအဖွဲ့ကတပ်ဆိုင်ရာအုပ်ချုပ်ရေးဌာနတွေကိုကြီးကြပ်ဆောင်ရွက်ဖို့ညွှန်ကြားထားတာပါ။ရက်ွက်ချေးရွာအလိုက်အုပ်ချုပ်ရေးမှုတွေကလည်း April 10ရက်နေ့ကနေ18ရက်နေ့အထိတချံကာလအတွင်းမှာအိမ်ပြန်မထွက်ဖို့ရက်ွက်တွေထဲမှာလိုက်လံနှိုးဆော်ထားပါတယ်။ဒါဟာမဖြစ်မနေလိုက်နိုင်ရမယ့်ဥပဒေညွှန်ကြားချက်တော့မဟုတ်ပါဘူး။ဒါပေမဲ့အိမ်ပြန်မထွက်ဖို့ညွှန်ကြားချက်စတင်သက်ဝင်တဲ့ဒီကနေ့မှာရန်ကုန်မြို့နေရာတော်တော်များများမှာလူသွားလူလာနေသွားပါတယ်။ COVID-19 ရောဂါကူးစက်မှုပိုင်းမှာတော့ထက်ခွဲကအတည်ပြုချက်အရရောဂါပိုးကူးနေသူ28ယောက်ရှိသွားပါပြီ။ထူးခြားချက်ကတော့ပြည်ရင်းမှာပဲနေသူတွေကူးစက်မှုတိုးလာသလို quarantine တီးခြားရက်ခွဲစောင့်ကြည့်သက်တမ်းပြည်ပသားလူတွေမှာပါရောဂါပိုးကူးစက်တာတွေ့လာရပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေကိုည9နာရီကနေ10နာရီအထိ Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်။အခုညအကျွဲ့ Radio အတန်းထွင်မှုကတော့ဒီလောက်ပါပဲရှင်။ VOA အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။ကျွန်မစုမြတ်မောင်ပါ။
This program has come to you from the Voice of America, Washington.